Welcome to the Voice of America in Burmese.
မြန်မာပြည်သူဒေသများအားလုံးအတွက်ဘေးရန်ရေကင်းဝင်တဲ့မင်္ဂလာရှိသောနှစ်သစ်ဖြစ်ပါစေရှင်။ VOA American တန်ကနေ2022ခုနှစ် January 1ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 19.25 32နဲ့ line meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးပါမို့ VOE ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ရှုစားနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမအလိမ္မာကတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။ Okay ကျွန်တော်ကတော့တမောင်သားမှာမင်္ဂလာရှိတော့နှစ်သက်ဖြစ်ပါစေ။ဒီကနေ့သတင်းတွေထဲမှာတော့ Omicron မျိုးကွဲ virus ကူးစက်မှုကြောင့်နိုင်ငံတော်တော်များများမှာနှစ်သက်ကူးပွဲတော့ကျင်းပဖို့ကိုကန့်သတ်လျှော့ချလိုက်ကြပါတယ်။နေအောင်ကုန်နှစ်သက်ကူးကနေမှာမြန်မာပြည်သူတွေနဲ့အတူတသားတည်းရှိနေတဲ့အကြောင်းကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တင်နိုလီဒေသကမြန်မာပြည်သူတွေကိုနှုတ်ခွန်းဆက်ပြောကြလိုက်ပါတယ်အစရှိတဲ့သတင်းတွေနဲ့ထိတ်တန်းရောက်သတင်းတွေကိုကြားကြရမှာပေါ့
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်ထဲမှာတော့လေးကစ်ကောဘတ်မှာစစ်ကောင်စီကလက်နက်ကြီးနဲ့ပစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီး
ငင်းငင်းပါလေပြောပြောတာဆက်အဓိကကျတဲ့အရသားတွေကဒီဆက်ပြေးနေရတဲ့အနေထားအမြင်ဒီကတန်သွားနိုင်တော့ဖို့ရှိတယ်လို့ပြောလို့ဒီလိုတော့စစ်ကောင်စီဘက်ကတော့တိကျတယ်ဆိုသူပြည်ညာလုံးလည်းတတ်ပြီးအကုန်လုံးထုတ်ပြရမယ်ဒီကကျတဲ့အနေ
နဲ့ KNU နိုင်ငံသားရဲ့ဌာနပြောရေးဆိုခွင့်ရှိသူတူပြောသွားတာပါဒီအကြောင်းပြေဆိုကိုနောက်ပိုင်းမှာတင်ဆက်ပေးသွားမှာပါတခါမြန်မာဒီမိုကရေစီပြောင်းလဲထွန်းကားရေးမဟာဗျူဟာချမှတ်နိုင်မယ်ဥပဒေ NDAA ကိုအမေရိကန်သမ္မတလက်မှတ်ရေးထိုးတာအပါအဝင်2022ခုနှစ်ရဲ့နောက်ဆုံးအပတ်ထိပ်တန်းမြန်မာသတင်းတွေနဲ့2022ခုနှစ်ရဲ့အားကစားကဏ္ဍတွေစနေညတိုင်းတက်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုက်ခင်အခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဦးတင်မောင်တန်းကပြောပြပေးမှာပါရှင
် Omicron မျိုးကွဲ virus ကူးစက်မှုကြောင့်နိုင်ငံတော်တော်များများမှာနှစ်သက်ကူးပွဲတော့ကျင်းပဖို့ကိုကန့်သတ်လျှော့ချလိုက်ကြပါတယ်အမေရိကန်နိုင်ငံနယူးယောက်မြို့တော်ရဲ့နာမည်ကျော်နှစ်သက်ကူးပွဲကိုကျင်းပခဲ့ပေမဲ့လူရောက်15,000ပဲတက်ခွင့်ပြုခဲ့တာပါလန်ဒန်မြို့ပါရီတိုချိုကွာလာလမ်ပူအစရှိတဲ့မြို့တော်တွေမှာပုံမှန်မီးရှို့မီးပန်းပစ်လွတ်တာတွေကိုလည်းမလုပ်ခဲ့ကြတော့ပါဘူး။ဒါပေမဲ့ပြန်လည်ပြုပြင်နေရလို့2019ခုနှစ်ကလေးကရပ်ထားခဲ့ရတဲ့လန်ဒန်မြို့က Big Bang ခေါင်းဆောင်ကြီးကိုနှစ်သက်ကူသကောင်ရံမှာပထမဆုံးအချိန်ဖြစ်ပြန်ထိုးခဲ့ပါတယ်။ပြည်သက်တာငယ်ပါရီမှာတော့အသက်17နှစ်အထက်လမ်းထွက်လျှောက်ကြသူဘယ်သူမှမဆိုနှကောင်းစီတတ်ထားမယ်လို့အစိုးရကပြတ်ထန်းခဲ့ပါတယ်။ရုရှားမှာတော့သမ္မတဗလာဒီမာပူတင်ကရုပ်ပြင်တန်ကြားကနေနိုင်ငံကိုစကားပြောအောင်မှာကိုဗစ်ကြောင့်အသက်ဆုံးရှုံးသွားသူတွေကိုဂုဏ်ပြုပြောကြားသွားပါတယ်။ဂျပန်နိုင်ငံမှာလည်းဝန်ကြီးချုပ်ဖူမီယိုကီရှိဒါက YouTube ကနေနိုင်ငံကိုနှုတ်ခွန်းဆက်စကားပြောကြားခဲ့ပါတယ်။ဒါပေမဲ့ဩစတြေးလျမှာတော့နှစ်သက်ကူမီရှုမီးပန်းတွေပစ်ပေါက်ခဲ့ပါတယ်။ထိုင်းနိုင်ငံလည်းအလားတူမီရှုမီးပန်းပစ်ပေါက်ခဲ့တယ်လို့နှစ်သက်ကူပွဲတော်ကျင်းပခွင့်ကိုလည်းပေးခဲ့ပါတယ်။ကိုဗစ်စတုထောက်လိုင်းကအမြင့်ဆုံးကိုရောက်ရှိသွားခဲ့ပြီးဖြစ်တာကြောင့်နှစ်သက်ကူအကြောင်းကြားမတိုင်ခင်မှာပဲတောင်အာဖရိကနိုင်ငံကညမထွက်ရမိတ်ကိုရုပ်သိမ်းပေးခဲ့ပါတယ်။နေအောင်ကုန်နှစ်သက်ကူးကဏ္ဍမှာမြန်မာပြည်သူတွေနဲ့အတူတသားတည်းရှိနေတဲ့ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလီနေဇာကမြန်မာပြည်သူတွေကိုနှုတ်ခွန်းဆက်ပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာလက်တော်ရင်ဆိုင်နေရတဲ့အချက်အလက်တွေကိုလည်းမြန်မာပြည်သူတွေဥဆောင်ဖြည့်ရှင်းနိုင်မှုမျှော်လင့်ကြောင်းပြောကြားခဲ့တာပါမြန်မာရေးကိုဖြည့်ရှင်းမှုကြိုးစားတဲ့အခါမှာပြည်သူကပဲဥဆောင်တာဖြစ်ရပါမယ်ဖြည့်ရှင်းတဲ့အခါမှာလည်းပြည်သူတွေရဲ့ဆန္ဒမြန်မာလူ့လိုက်ရေးအတွက်ကြိုးပမ်းခဲ့ကြတဲ့ခေါင်းဆောင်တွေလိုလားတဲ့စီးလုံးညီညွတ်မှုဒီမိုကရေစီတန်းတူအခွင့်အရေးတရားမျှတမှုကိုယ်ပိုင်ပြဋ္ဌာန်းခွင့်စတဲ့အခြေခံမှုတွေကိုထင်ရှားမှုရှိစေရမှာဖြစ်တယ်လို့နှစ်သက်ကူအချို့တောက်ကြနေကထုတ်ပြန်လိုက်တဲ့ဗီဒီယိုမှာပြောဆိုသွားခဲ့တာပါကုလသမဂ္ဂလူလာချင်းဆိုင်ရာယုံအိုချာကတော့2021ခုနှစ်ဖေဖော်ဝါရီလမှာစစ်တကအနာသိမ်းပြီးနောက်မြန်မာနိုင်ငံအခြေအနေဟာဆိုးရွားလာကြောင်းတစ်ကုံသုံးသက်ချက်အစည်းအဝေးဆာမှာပေါ်ပြလိုက်ပါတယ်2022ခုနှစ်မာမြန်မာနိုင်ငံလူရည်ရဲ့တပွဲလောက်ဟာစီးရဲမွဲတိမ်မှုနဲ့ဂျုံရနိုင်ပြီး၄ဘုံဘုံလောက်ရှိတဲ့ခမန်းကြီးလူပေါင်း၁၀လစ်တက်မှ၄တန်းလောက်ဟာလည်းစာနာမှုအထောက်ပံ့တွေလိုအပ်နိုင်တယ်လို့စီးရင်ခါစာကပြောလိုက်ပါတယ်။ရုရှားနဲ့အမေရိကန်တို့ဟာစစ်ပွဲစီကိုခြေတလန်းပုံနှီးသွားပြီလို့ယူကရိန်းနိုင်ငံရေးသုံးသပ်သူတူကတောက်ကြနေကပြောကြားလိုက်ပါတယ်။ယူကရိန်းကိုကျူးကျော်ပြီးတဲ့နောက်အနောက်နိုင်ငံတွေကပိတ်ဆို့ရေးယူတာတွေကိုအာမခံမှုအဆင်သင့်ရှိနေကြောင်းရုရှားသမ္မတဗလာဒီမာပူတင်ကပြသခဲ့တယ်လို့ယူကရိန်းမျိုးတော့ KF အခြေစိုက်နိုင်ငံရေးသုံးသပ်သူပီထရိုဘာကော့စကီကယူဆပါတယ်။ကြာတာပရိနေတုန်းကအမေရိကန်နဲ့ရုရှားသမ္မတနှစ်ဦးတနင်္လာနေ့ဖုန်းနဲ့ပြောဆိုခဲ့ပြီးတဲ့အခါမှာသူကအခုလိုသုံးသပ်လိုက်တာပါ Ukraine ဆက်မှာ Russia တပ်တွေတိုးမြှင့်ချထားလာတဲ့အတွက်ပိုလို့အထိတ်တလန့်ဖြစ်လာချိန်မှာသမ္မတနှစ်ဦးခုလိုစကားပြောခဲ့ကြတာဖြစ်ပါတယ်။ Russia နဲ့ America ဟာတန်တမာရေးနဲ့ပိတ်ဆို့အရေးယူတာစီဆိုတဲ့လမ်းကြောင်းနှစ်ကြောင်းရွေးရမယ်ဖြစ်နေရင်ဆိုင်နေရတယ်လို့သမ္မတပူဘိုင်ဒန်ကသမ္မတပူတင်ကိုပြောခဲ့ကြအောင် America ကြီးတဲ့အရာရှိတူကပြောပါတယ်။သမ္မတပူတင်ကလည်းပိတ်ဆို့အရေးယူမှုအစ်စ်တွေဟာနိုင်ငံအကြမ်းမှာလုံးဝအဆက်ဆံပြတော့သွားနိုင်မယ်လို့သတိပေးခဲ့ပါတယ်။ယူကရိန်းကိုနေတိုးတဲ့ဘယ်တော့မှဝင်ခွင့်မပြုဖို့စာနဲ့ရေးထားတဲ့ဂရိကုတ်ကိုရုရှားကလူချင်းကြောင့်ရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်။ယခင်ဆိုဗီယက်နိုင်ငံတွေကနိုင်ငံတွေမှာနေတိုးကဆက်လက်နဲ့ပစ္စည်းတွေချထားမှာကိုရုရှားကအလိုမရှိပါဘူး။ဘိုင်ဒန်ဆိုကအဲ့ဒီတောင်းဆိုချက်တွေကိုလက်မခံပါဘူး။နှစ်ခုကိုဗစ်အခြေအနေနဲ့ပတ်သက်လို့ဒီကမ္ဘာလုံးမှာကိုဗစ် -19 တွေ့ရှိတာ 288 ဒသမ2သန်းရှိသွားပြီးကာကွယ်ဆေးအလုံးပေါင်း 9.1 ဘီလီယံထိုးပြီးပြီလို့ John Hopkins တက္ကသိုလ်ရဲ့ကိုရိုနာvirus တဲ့အင်းမြဌာနကစနေနေ့ကထုတ်ပြန်လိုက်ပါတယ်ကမ္ဘာတဝန်း Omicron မျိုးကွဲကူးစက်နေချိန်ဩစတြေးလျနိုင်ငံ New South Wales ပြည်နယ်မှာနှစ်သက်ကူးညဟာရေးပေါ်ကျန်းမာရေးဝန်ထမ်းတွေအတွက်နှစ်ပေါင်း126နှစ်အတွင်းမှာအလုံအများဆုံးညဖြစ်ခဲ့တယ်လို့ Sydney Morning Herald သတင်းစာကြီးကစနေနေ့မှာဆိုလိုက်ပါတယ်နှစ်သက်ကူးညမှာထုံးစံတိုင်းရဲနဲ့ဆက်ဆက်ရေးပေါ်ကိစ္စတွေမတော်တဆဖြစ်မှုတွေရှိခဲ့ပေမဲ့COVID-19 ကထိတ်ကိုတက်သွားပါတယ်လို့ရေးပေါ်လူနာတင်ရင်စစ်ဆေးရေးမှုချုပ်ကသတင်းစာကိုပြောပါတယ်။အိန္ဒိယနိုင်ငံမှာတော့စနေနေ့က COVID ပိုးတွေ့ရှိမှုအသစ် 22,985 ဦးရှိခဲ့ပြီး Omicron ပိုးကတော့စုစုပေါင်း 1,432 ဦးထိရှိခဲ့ပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောကြားပါတယ်။တကယ်ဖြစ်တာကဓာတ်ထည်များနိုင်တယ်လို့ပြည်သူ့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဥတင်မောင်တန်ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။အခုအရင်ဆုံးတော့လေးကီဂေါ်ဘတ်ကနောက်ဆုံးရတိုက်ပွဲအခြေအနေကိုပြောပြပေးပါမယ်။ KNY ပြည်နယ်မြောက်ရီခရိုင်နယ်က KNU ထိန်းချုပ်မှုအောက်လေးကီဂေါ်မြို့တစ်ဒေတာတဝိုက်မှာ2022ခုနှစ်နှစ်စဖြစ်တဲ့ January 1ရက်နေ့မှာလည်းတိုက်ပွဲတွေဖြစ်နေပါဗျ။စစ်ကောင်စီဘက်ကလေးကီဂေါ်မြို့တစ်အနောက်ဘက်ရသိကူကျေးရွာကိုလက်နက်ကြီးတွေနဲ့မနေ့ကတည်းကစတင်ပစ်ခတ်နေတယ်လို့ KNU ဘက်ကပြောပါတယ်လေးကီဂေါ်တိုက်ပွဲဒီကနေ့အခြေအနေကို VOA သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ကရင်ပြည်နယ်မြောက်ရီခရိုင်နယ်မှာတော့စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ကရင်အမျိုးသားကာကွယ်ရေးတပ် NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာဇန်နဝါရီလ1ရက်နေ့မှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်တိုက်ပွဲတွေကနေ့တိုင်းရှိနေပြီးဒေသခံစစ်ဘေးရှောင်ဒုက္ခသည်တွေမလျော့သွားပဲပိုတိုးလာနေတယ်ဆိုပြီး KNU နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစော်တော်နီကအခုလိုပြောပါတယ်
ကိုရာတော့တိုက်ပွဲကတကယ်မှမပြဘူးလို့နားလည်ရတယ်ပါလို့ကျင်နေတယ်ဒီနေ့ကြီးကပြစ်တာလို့ပါလို့ကနေဒီမှာကြီးကြီးဖြစ်နေတယ်ကရော်လာရတာသူကမလိုလိုမှုကြတော့သူကဆက်ကြီးမှလည်းဒီအခုဥကြီးကပြင်ကျတယ်ဆိုတော့စဉ်းစားမကြမ်းဘူးတိုးတော့ဘူးကညာ
နှစ်ဖက်ကြော်ကြလာပြီးဖြစ်တဲ့နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်က၄ရက်ခန့်လေရင်နဲ့ဗုံးကျဲတိုက်ခတ်မှုလုပ်ခဲ့ပါတယ်။အမြောက်တင်တဲ့ပစ်ခတ်မှုတွေကတော့နေ့စဉ်လိုလိုဖြစ်နေပါတယ်။ဒီလိုမတည်ငြိမ်မှုတွေကြောင့်ပြည်သူတွေအတွက်ထိခိုက်မှုတွေရှိနေပြီးစစ်မှန်တဲ့ညီညာရေးလုပ်မယ်ဆိုရင်စစ်ကောင်စီဘက်ကတက်တွေဆုတ်ခွာပေးဖို့လက်နက်ကြီးတွေနဲ့ပစ်တာတွေအရင်ရရမှာဖြစ်တယ်ဆိုပြီး KNU ကဆိုပါတယ်။လက်ရှိအခြေအနေထိတော့ဒါတွေရပ်တန့်တာမမြင်ရသေးဘူးလို့လည်း KNU ရဲ့ပြောရေးဆိုခွင့်ရှိသူဖလိုစော်တော်နီကပြောပါတယ်။
အဲ့ဒီတော့မရှိဘူးကြာဘာလဲဆိုတော့ကျွန်တော်တို့ကတော့ကိုရက်ဒီရက်တော့ရှိပြီလားလေအဲဒီလိုမှအမျိုးတကယ်တမ်းဟိုသာဒီတိုက်ပွဲတွေမရှိချင်ဘူးနောက်တော့ညဉ့်ညဉ့်ဒီပါညာစကားပြောရဲဆိုရင်တော့ဒါအဓိကလောက်အောင်လက်တွေ့လောက်ကတော့လုပ်ဖို့လိုနေလေကျွန်တော်တို့ကတောင်းလို့ပြီးသားပါအဲ့အမျိုးကြောင့်ပထမဆုံးဘာလုပ်ရမလဲဆိုတော့တက်တယ်ဒီရလို့လက်တွေအကုန်လုံးဆုံပါဒုတိယချက်ကရော်သားပြီးပုံမှန်လက်နဲ့ကြည့်တဲ့ပစ်တာတို့လင်းညာနဲ့ပစ်တာတို့အလိုရပါအဲ့ဒီလိုလုံမှပဲကြော်သားတွေအတွက်သူတို့ချင်းဒီရတာတွေနော်သူတို့ဟိုလာလုံးလုံးစိတ်ချနိုင်တဲ့နေရာတစ်ခုကျွန်တော်တို့ပန်တီးလို့ရမယ်နော်ညဉ့်ညဉ့်ပါလေစကားပြောတာကျအဓိကကျတဲ့အဲ့စစ်ဆောင်ပဲပြီးတော့ဒီရတာတွေအားသူဖြစ်နေရတဲ့အနေထားနေပြီးတော့ဟိုပြန်ပြီးတော့ရက်တန်သွားတာလုပ်ဖို့ဆိုတယ်ဆိုတော့ဒီဥပါဘောစိတ်ကောင်းဒီပဲကတော့ပြတ်တယ်သူတို့ညာလုံးလဲချပြီးအကုန်လုံးဆုတ်ပြရမယ်ဒီတရားကျတဲ့ genetic နဲ့ပြစ်တာတို့ပြင်နေပြစ်တော့လုံးဝမလုပ်ပါဘူးအဲ့ဒီချက်ဆက်လုပ်ပြီးဆိုတော့ဒါလမ်းစာဖွင့်ထားလို့ကျွန်တော်ပြောခဲ့ရတာအခုကလက်ရှိနေထားတာတွေလုံးဝမမြင်ရဘူး
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့2022ခုနှစ်နှစ်သစ်ကူနှုတ်ဆက်စကားမှာတော့တက်ဆိုင်သူအဖွဲ့အစည်းတွေကိုငြင်းငြင်းရေးအတွက်ဆွေးနွေးနိုင်ဖို့ဖိတ်ခေါ်တယ်ဆိုပြီးဆိုထားပါတယ်ငြင်းငြင်းရေးခြေလှမ်းတစ်တွေစမယ်လို့လည်းပြောထားပါတယ်ဒါပေမဲ့အပြစ်ခတ်ရစဲရေးလုပ်ထားတဲ့တိုင်းရင်းသားနယ်မြေတွေအပါအဝင်သခိုင်းမကွေစတဲ့နယ်မြေတွေမှာပါ ကျွန်တော်တို့ကတော့ကိုရက်ဒီရက်တော့ရှိပြီးသားလေစစ်ကောင်စီဘက်ကထိုးစစ်ဆင်နေတာတွေရှိနေတဲ့အတွက်တိုင်းရင်းသားလက်နက်ကင်တွေနဲ့ကောဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့ပါတိုက်ပွဲတွေဆက်ဖြစ်နေပါတယ်ဒီဇင်ဘာလနဲ့မှာတော့စကိုင်းတိုင်းကလေးမျိုးကလက်ချောင်းကြီးပါသားတွေကြားပြည်နယ်ဖူးဆိုးမျိုးနယ်ကစစ်ဆောင်ပြည်သူတွေဟာအစုလိုက်အပြုံလိုက်မီးရှို့ခံရတာတပ်ဖြတ်ခံရတာတွေရှိခ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ပင်နေစာဒီမိုကရေစီလူခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုမကြခင်တင်ဆက်ပေးပါမယ်။အခုတော့ဒုအတန်းအစီအစဉ်ကိုတင်ဆက်ပေးမှာပါ။အပတ်စဉ်ထုတ်လွှင့်ပေးနေစာဒုအတန်းအစီအစဉ်တွေအစီအစဉ်အသစ်ထုတ်လွှင့်ပေးနေတာခေတ်တရင်နာထားတာမျိုးထုတ်လွှင့်ပြီးသားဆောင်းပါတစ်ခုကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါရရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဖက်ဆန် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Hero တဲကတင်ဆက်တာဖြစ်ပါတယ်။ကျောင်းတွေကြာမြင့်စွာပိတ်ထားတဲ့အချိန်မှာနိုင်ငံတဝမ်းကကလေးငယ်တွေနဲ့လူငယ်တွေဟာ online လောင်းကစားကိန်းကိုဆွဲနေကြပါတယ်။ဒီဆောင်မကိုဒိုးတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Way West ကဆက်လက်တင်ဆက်ပေးသွားမှာပါ။
စာသင်ခန်းထဲရောက်နေရမယ့်အသက်14နှစ်အရွယ်မောင်ငယ်တယောက်အခုတော့ဖုန်းတစ်လုံးနဲ့အချိန်ပြည့်အလုပ်ရှုပ်နေပါတယ်။မြေမြို့မှာနေထိုင်တဲ့ကိုရန်ကျောင်းသားမောင်ငယ်ဟာအင်တာနက်အသုံးပြုပြီးငွေကြေးအလောင်းအစားလုပ်လို့ရတဲ့အွန်လိုင်းဂိမ်းကိုဆွဲဆွဲလန်းလန်းဖြစ်နေတာပါ။ခေတ်စီကျောင်းအရအွန်လိုင်းပေါ်ကငါးပစ်ဂိမ်း၊တစ်တီးဂိမ်း၊ slot ဂိမ်းရှမ်းကိုမီအပါအဝင်ငွေကြေးနဲ့လောင်းအစာလုပ်လို့ရတဲ့ဂိမ်းမျိုးမျိုးကလူငယ်လူရွယ်တွေကိုပြစ်မှတ်ထားဆွဲဆောင်နေပါတယ်။မောင်ငယ်က
လိုင်းပေါ်မှာဗီဒီယိုတစ်ဖိုက်ကြည့်ရတယ်။အဲကြောင်ညာဝဲခါကြ
တယ်။လိုင်းပေါ်မှာဗီဒီယိုတစ်ဖိုက်ကြည့်လိုက်တာနဲ့ကြောင်ညာဝဲခါကြရင်အဲ့ဒါငါပိတ်ကိဆော့ဖို့ကြောင်ညာထိုးနေတာကိုတငယ်ချင်းတွေထဲမှာဆိုရင်အာလုံးနီးပါးဆော့နေကြတယ်။ကျွန်တော်တငယ်ချင်းရဲ့အတီးထဲမှာဆိုရင်ဆော့နေတဲ့သူတွေရှိသေးတယ်။
မောင်ငယ်လူပဲကြောင်းဖွင့်ချိန်ကအတန်းဖော်တငယ်ချင်း6ဦးလဲလောင်းကစားဂိမ်းကိုခုံမင်စွာဆော့နေကြတယ်လို့ဆိုပါတယ်။အသက်10နှစ်ရှိငါးတန်းကျောင်းသားမောင်သူရဆိုကတော့
ကိုလာစီရပြန်နေကြတော့
ကိုရီဆော့နေတာကြည့်ပြီးဆော့တက်သွားတာတက်သွားတော့ပေးဆော့တာအခုဒီဖုန်းနဲ့ဆော့နေတုန်းပဲ
ကိုဘေးကပ်ဘေးကြောင့်စာသင်ကျောင်းတွေပိတ်ထားချိန်ငွေကြေးတက်နိုင်တဲ့မိဘတွေကonline စာသင်ကျောင်းတွေကိုပိုင်ဆရာမတွေနဲ့မိမိတို့သားသမီးကိုပညာသင်ပေးတာတွေရှိပေမဲ့အခြေခံလူတန်းစားလက်လုံလက်စားမိသားစုကမွေးဖွားလာတဲ့ကလေးတွေအတွက်ကပညာရေးအတွက်ထူးထူးခြားခြားလှုပ်ဆောင်နေရတာမရှိပါဘူးတချို့လူငယ်တွေကထိုင်းနိုင်ငံရဲ့လောင်းကစားတစ်မျိုးဖြစ်တဲ့နှလုံးထီသုံးလုံးထီဖက်ကိုစိတ်ဝင်စားကြပြီးတချို့ကတော့ဤပညာအသုံးပြုကစားရတဲ့လောင်းကစားဂိမ်းတွေစီရောက်သွားကြပါတယ်နိုဝင်ဘာလတရက်နေ့မှာတော့တနိုင်ငံလုံးမှာရှိတဲ့ကျောင်းတွေပြန်ဖွင့်ခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီလက်အောက်ကပညာရေးစနစ်ကိုမယုံကြည်တဲ့ကလေးတွေကကြားမသွားကြပါဘူး။ရလက်အနေနဲ့ကတော့မောင်ငယ်အပါအဝင်သူတငယ်ချင်းတွေကအွန်လိုင်းဂိမ်းတွေပေါ်မှာအချိန်ကုန်နေကြတော့မှမြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရင်မူဟာကိုဟင်းထက်က
ကိုဗစ်နဲ့အတူခုစဉ်ကျွန်တော်တို့စစ်အာဏာသိမ်းမှုဖြစ်တဲ့ပေါ့ကျွန်တော်ဒီကိုဗစ်နဲ့အတူကျွန်တော်တို့ဒီကျောင်းသားလူငယ်တွေအထူးသဖြင့်ဒီ10ရက်အရွယ်ဆို15 16တက္ကသိုလ်စတဲ့ကစား16 18အရွယ်တွေပေါ့လေအများစုပေါ့ကျွန်တော်ဒီအရွယ်တွေမှာကျွန်တော်တို့ကျောင်းတက်ခွင့်တွေစုံရှုံနေအထူးသဖြင့်သူတို့ရဲ့ဒီပညာသင်ကြားခွင့်တွေနဲ့သူတို့ရဲ့ဘဝရှိရေးအတွက်အဲသူတို့ဒီလောလောဆယ်သင်ယူမှုကိုခွင့်လန်းနေသူတို့စုံရှုံကြတယ်ပေါ့
မြေမြို့မှာအရင်ကမရှိခဲ့တဲ့ online လောင်းကစားဂိမ်းကုစလေဆိုင်တွေဟာဖေဖော်ဝါရီလဆရာနာသိမ့်ပြီးတဲ့နောက်အစီအရေပေါ်ပေါက်လာပါတယ်။အွန်လိုင်းဂိမ်းဆော့ဖို့အတွက်ဂိမ်းကိုယ်စားလှယ်တွေကမြို့ထဲလမ်းတွေရောရပ်ကွက်လမ်းတွေပါမကြမ်းဆိုင်းဖုတ်တင်ပြီးပေါ်တင်တင်လုပ်ကင်နေကြတာပါ။အွန်လိုင်းကနေလောင်းကစားလုပ်ရမှာအွန်လိုင်းငွေပေးချေမှုတွေကတဆင့်ငွေသွင်းငွေထုတ်လုပ်ကြသလိုဂိမ်းကိုယ်စားလှယ်တွေစီကနေကိုယ်တိုင်ငွေသွင်းငွေထုတ်လုပ်ပြီးအလောင်းအစားလုပ်ကြတာဖြစ်ပါတယ်။ဂိမ်းတွေကိုဆော့တဲ့အခါမှာဂိမ်းကိုယ်စားလှယ်စီမှာအ ਨੇ စုံငွေ1000ကျပ်ထည့်ကစားရတာဖြစ်ပြီးဂိမ်းထဲမှာတော့အ ਨੇ စုံငွေကျပ်50ရှိုံနဲ့ဆော့လို့ရပါတယ်။အခုတော့ online သုံးပြီးလာကစားလုပ်လို့ရတဲ့ဂိမ်းတွေကျယ်ပြန့်လာကြောင်းက ချောင်းနေရွယ်လူငယ်လူရွယ်တွေဒါမကဝင်းစာရေးအတွက်အသက်မူရန်ကြောင့်လုပ်နေတဲ့လူငယ်တွေလည်းအွန်လိုင်းဂိမ်းတော်ထဲမှာနှိမ့်ညွတ်နေကြပါတယ်။ဒီထဲမှာကောညာရောင်အလုပ်လုပ်နေတဲ့ကိုမိုးဝေထွန်းတယောက်လည်းပါဝင်ဖြစ်ပါတယ
်။တယောက်တယောက်ဟာဟိုတယောက်စီကနေစပြီးတော့တယောက်စီကနေစဟာဟိုဟာပြောရင်ကစားပြောက်သွားတာပေါ့။ဟိုပြောမလို့လူများကစားနေတာကြည့်ပြီးတော့ကွာကိုလည်းကစားချင်စိတ်ပေါက်သွားတာပေါ့။သူနိုင်နေကြည့်တော့ကိုလည်းနေဆက်ကြည့်ဦးမယ်ဆိုတော့ပုံရံမျိုးနဲ့လောက်လိုက်တာပါ
။အွန်လိုင်းပေါ်ကအလောင်းစားလုပ်တဲ့ငွေပမာဏကလည်းကြက်တောင်းကနန်းကနေ300ချီအထိအနိုင်ရှုံရှိပါတယ်။အွန်လိုင်းလောင်းကစားနီးခေတ်စားလာတာနဲ့ပတ်သက်ပြီးရေလုံငန်းရှင်တူဖြစ်သူဦးစိုးဦးက
စပယ်ကလာခင်းနေဆိုတော့စပယ်ဟာတောင်းကလေးကတော့ဂိတ်ကိုစစမင်းမြတ်တော့ဆောင်းကြပေါ့။အခုတို့တသမီလာမှာအခုတဂိတ်ကိုဆောင်းနေကြတာ
။ကြောင်ပွေတဲ့ကန်လာလည်းဖြစ်နေတော့ဂိတ်ကိုစစမင်းမြတ်ဆောင်းနေကြတာပေါ့။တို့တမီးတွေတောင်ဒီဂေးကိုဆွနေကြတယ်လူကြီးတွေမသိပေမဲ့သူတို့ကတော့ဒီဂေးကိုအဓိကအာယုရှိနေတယ်ကျောင်းဆောင်တွေတောင်မှပြောရမယ်ဆိုရင်အာယုဆိုင်မှုအနေရပါဗောဒီနေထားနဲ့ဆိုရင်အခုကျောင်းတက်တောင်မှဒီဂေးကိုမဆွလှော့ပဲဆက်လို့နေမယ်ဆိုရင်ပြည်ရန်ရေးကိုနှောက်ရှက်ဖြစ်နေတယ
်ဒီလောင်းကစားနေကမြို့ပြလူလူလူတန်းစားတွေအပြင်ကြီးလက်နေသူတွေကိုပါဆွဲဆောင်နေပါတယ်မြိတ်ခရိုင်ထဲမှာရှိတဲ့တပုတ်ကြီးရွာအုပ်စုပရေတောင်ကြီးရွာကအသက်23နှစ်ရှိတဲ့ကိုရန်အေးလဲအွန်လိုင်းလောင်းကစားဂိမ်းဆွဲဆွဲလန်းလန်းကစားခဲ့သူတယောက်ပါသူအပါဝင်ပရေတောင်ရွာကလူငယ်တွေဟာအွန်လိုင်းဂိမ်းကြောင့်ငွေကြီးဆုံးရှုံးတာတွေရှိနေတယ်လို့အလုပ်အကိုင်တွေမှာပြက်နေရတယ်လို့ဆိုပါတယ်ကိုရန်အေးက
ဟောသားဒီနိုင်ကိုတော့ပုတ်သားတော့ပုတ်သားတည်းလေတော့ပုတ်သားမောပြတ်သွားပြတ်ကစားလို့ငါနတ်မလားဆိုကဲ
အခုဂိမ်းတွေကမနိုင်တော့ဘူးရှုံးတာများတယ်သိုးလေးသောင်းနိုင်လဲပြန်ရှုံးတာပဲတသိခွဲအထိနိုင်ဘူးတယ်ပြန်ရှုံးတာပဲရွာမှာဆိုလူငယ်တော်တော်များများဆောင်းနေကြတာသိမ့်ချီပြီးဆုံးနေကြတာတချို့ဆိုဖိုးပောင်ပြီးဆော့နေကြတုံးပဲ
ဒီလိုမျိုးမြို့နေလူဒန်းစာရောကျေးလက်နေလူဒန်းစာတွေပါအွန်လိုင်းလောင်းကစားဂိမ်းကစားလာအောင် Facebook လိုလူမှုကွန်ရက်တွေကတဆင့်ဆွဲဆောင်နေတာဖြစ်တယ်လို့မြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ယမှုဟာကိုဟိန်ထက်ကဆိုပါတယ
်ဒီနံပါတ်၁အနေနဲ့ကတော့ဒီလူငယ်တွေကြားထဲမှာခဏခင်မှာဆိုရင်ကျွန်တော်တို့ဒီ social media ပေါ့လေသူတစ် Facebook လို့ဟာမျိုးပေါ့ဆိုတော့ Facebook ရဲ့လွှမ်းမိုးမှုတွေကလူငယ်တွေမှာအင်တာမတ်တယောက်မှုရှိတယ်ပေါ့အဲ့တော့နံပါတ်၁ကျွန်တော်တို့လုပ်နိုင်တဲ့ဟာတွေရှိမယ်အထူးသဖြင့်ကျွန်တော်တို့ဒီ social influencer တွေဖြစ်တဲ့ဥပမာထားလိုက်ပြောကျွန်တော်တို့ live page တွေဖြစ်တဲ့ဟာသားတွေရိုက်နေတဲ့သူတွေရှိတယ်အဲ့လိုမျိုးတွေပေါ့ဆိုတော့အဲ့လိုမျိုးဒီ social influencer တွေရဲ့ဒီသူတို့ရဲ့ဒီ Facebook like page တွေကနေတစ်စိခုနပြောတဲ့ဒီ online လောင်းကစားဂိမ်းတွေကသူတို့ဘဝတွေကိုနေချင်းညချင်းပြောင်းလဲစေတယ်နေချင်းညချင်းချမ်းသာလာစေဆိုတဲ့ဒီသူရဲ့ဒီအကျိုးစီးပွားအတွက်ပဲရည်ရွယ်တဲ့ဒီဟိုဟာပေါ့လေဒီကြီးညာမျိုးတွေကိုကျွန်တော်တို့နံပါတ်1အရင်ဟိုတိုက်ဖြတ်ဖို့လိုအပ်တယ်လို့ယူဆတယ
်အရင်အစိုးရလက်ထက်ကပြဋ္ဌာန်းခဲ့တဲ့2019ခုနှစ်လောင်းကစားဥပဒေအရဆိုရင် online လောင်းကစားဂိမ်းတွေဟာတရားမဝင်ပါဘူးဒါပေမဲ့ထိရောက်စွာဟန်တားနိုင်ခြင်းမရှိတာကြောင့် online လောင်းကစားဂိမ်းတွေဟာပြည်သူတွေကြားတဲ့တစိမ့်စိမ့်ထိုးဖောက်ဝင်ရောက်လာတာဖြစ်ပါတယ်လူမှုကွန်ရက်ပေါ်မှာဂိမ်းကစားဖို့ဆွဲဆောင်တာတွေများပြားလွန်တဲ့အတွက်ဂိမ်းကြင်ညာနေသူတွေအနေနဲ့ကောင်းတာတွေကမရေးပဲဂိမ်းကြောက်ဖြစ်နိုင်တဲ့ဆိုးကျိုးတွေကိုပါထည့်သွင်းကြင်ညာတင့်တယ်လို့အကြံပြုမှုတွေလည်းရှိနေပါတယ်။တရုတ်နိုင်ငံမှာတော့အခုလိုအွန်လိုင်းဂိမ်းတွေကိုအသက်18နှစ်အောက်ကလေးတွေကတောက်ကြနေစနေတနင်္ဂနွေနေ့တွေမှာတနာရီစီတာကစားခိုင်းပြီးကျောင်းဖွင့်ရက်တွေမှာကစားဖို့တားမြစ်ထားပါတယ်။မြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရမူဟောင်းကုဟိန်ထက်ကတော့ဒီလိုအမြင့်တွယ်လာနေတဲ့ online လောင်းကစားဂိမ်းကစားသူတွေရော့နေလာအောင်အသိပညာပေးတာတွေလုပ်တင်တယ်လို့ဆိုပါတယ
်ဒီဘက်ကဟိုဒီဟိုနိုင်ငံရေးရာဟိုခဏချင်းမှာတော့အားလုံးအသိရတဲ့အတိုင်းပဲအဥဆောင်မှုဆိုတဲ့ဟာမျိုးကြတော့ဟိုအခက်အခဲတွေစိတ်ခေါ်မှုတွေရှိတယ်အဲ့တော့ဒီ social influencer တွေပဲခုနလိုမျိုးပေါ့လေဒီဟို online လောင်းကစားတွေကြီးညာမကြီးညာတဲ့ဟာမျိုးတွေပေါ့လေဒီလိုမျိုးဟိုဟာတွေကပဲပြန်ပြီးတော့ဒါမျိုးတွေကိုကျွန်တော်တို့မတင်ဖို့မလုပ်ဖို့အထူးသဖြင့်ဒီ misinfo တွေကိုလူငယ်တွေစီကိုမဖြတ်ဖို့ဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့ဒါထိထိရောက်ရောက်ဟိုဒီတံပြန် online campaign ပုံစံမျိုးတွေကျွန်တော်တို့လုပ်နိုင်တော့ဒီတက်ရောက်မှုကတော့အင်တာမှာကျွန်တော်တို့ရှိသွားလိမ့်မယ်လို့ယူဆတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဖရန်တီးယားမြန်မာဝိုင်းဒေါ်သားတွေတင်ဆက်ထားတဲ့ဒုတန်စီစဉ်ကိုနားဆင်ခဲ့ရတာပါ။အခုဆက်ပြီးတော့စနေညအပတ်စဉ်ခဏတစ်ခုဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုတင်ဆက်ပေးပါမယ်။တောင်အာဖရိကရဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီလှုပ်ရှားမှုမှာ M Plan လို့တည်ထားတဲ့မန်ဒဲလာအစီအစဉ်ဟာအရေးပါတဲ့အခမ်းအနားကပါဝင်ခဲ့ပါတယ်။နှစ်သစ်အချိန်အခါမှာအပြောင်းအလဲအတွက်ဘာလုပ်ကြမယ်ဆိုတဲ့ဆုံးဖြတ်ချက်တွေချမှတ်တဲ့အခါတောင်အာဖရိကကအပြောင်းအလဲဟာစဉ်းစားရတဲ့အကြောင်းတစ်ရပ်ဖြစ်မှာပါ။ဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာမန်ဒဲလာကိုစဉ်းစားခဲ့ကြတဲ့အစီအစဉ်အကြောင်းလေးကိုဒေါက်တာမျိုးနိုင်နဲ့ဦးတင်မောင်တန်းတို့ကဝင်းမြပေးလိုက်ပါတယ်ရှင်။
မင်္ဂလာနှစ်သက်ဖြစ်ပါစေလို့ဆုတောင်းလိုက်ပါတယ်နှစ်သက်မှာနေဟောင်းနဲ့အတူဆောင်ရွက်ကြမဲ့ဆုံးဖြတ်ချက်အသစ်တွေကိုချမှတ်လည်ရှိကြပါတယ်ရွေချက်ကတော့အပြောင်းလဲဖြစ်ကြပါဦးပါမယ်အပြောင်းလဲမှာအချက်၃ချက်ကအဓိကပါဝင်တယ်လို့ဆိုပါတယ်ပထမချက်ကတော့ vision လို့အင်္ဂလိပ်လိုပြောတဲ့အနာဂတ်အမြင်ပါဒုတိယကတော့လက်ရှိအခြေအနေပေါ်မှာပြင်နေမှုပါအင်္ဂလိပ်လိုတော့ dissatisfaction လို့ဆိုပါတယ်တတိယကတော့ကိုဘာတွေလုပ်မယ်ဆိုတော့စီမံကိန်းဒါမှမဟုတ်အစီအစဉ် plan ဖြစ်ပါတယ်အဲ့ဒီအဓိကအချက်၃ချက်ဟာအခုကနေတာတဲ့ပိုအားကောင်းလို့ရှိရင်အပြောင်းလဲကဖြစ်တယ်လို့ဆိုပါတယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းကတော့ပြီဆိုတော့ plan အစီအစဉ်ဒါမှမဟုတ်စီမံကိန်းအကြောင်းဖြစ်ပါတယ်တော့အာဖရိကနိုင်ငံကအသားအရောင်ခွဲခြားမှုစန့်ကျင်ရေးကိုလှုပ်ရှားခဲ့တဲ့အခါမှာအရေးကြီးတဲ့အစီအစဉ်တစ်ခုကတော့ M plan တို့ခေါ်တဲ့ Mandela Plan ပါပဲဒီကနေ့အဲ့ဒီ Mandela စင်ကိုဆွေးနွေးပေးမဲ့သူကတော့ဒေါက်တာမျိုးနိုင်ဖြစ်ပါတယ်ကိုမျိုးနိုင်ဟာတောင်အာဖရိကကနေပါတီကူဘွဲ့ကိုရခဲ့တဲ့သူတယောက်ပါဆိုတော့မင်္ဂလာပါကိုမျိုးနိုင
်ဟုတ်ကဲ့ဆရာဟုတ်ကဲ့မင်္ဂလာပါဆရာ
ပထမဦးဆုံးအဲ့ဒီ Mandela Season ဆိုတာဘာလဲဆိုတာလေးနဲ့စားလိုက်ကြအောင်ညာ
သူတို့ခေါ်တော့ M Plan ခေါ်တော့ဆရာ ANC ကတော့ဒါ Mandela Plan လို့သူတို့ကတော့သတ်မှတ်တယ်ဒါပေမဲ့အခြားပါတီဝင်တွေဥမာ Pan African Congress ရှိသေးတယ်သူတို့မှာသူတို့ကြတော့အဲ့ကြတော့ဒါ M ဟာသူတို့ရဲ့ခေါင်းဆောင် M တာကိုပြောတယ်သူတို့ပြောသူတို့ကလူကငင်းကြပါတယ်ဆရာအမှန်အဲ့ဒီကောင်က1952မှာစပြီးတော့ဆွဲတယ်ဒါပေမဲ့ Mandela စမဆွဲခင်တည်းကဒါလုတ်ကိုလူတွေဆိုတဲ့ဟာကိုခေါင်းဆောင်တွေကသိနေကြပြီသူတို့စ
ီ idea တွေနဲ့သိနေကြပြီဆိုတော့
ဟုတ်ကဲ့သိနေကြပြီဆရာသိနေကြပြီမဲ့တိတိချာချာသူတို့ကမဆွဲပြစ်ဘူးမဆွဲပြစ်တော့အဲ့1952ဒီဇင်ဘာကျတော့မှ ANC ကနေပြီးတော့မန်ဒဲလာကိုဒါဆွဲပါဆိုသူတာဝန်ပေးလိုက်တာအဲ့တော့မှသူကမှရှေ့မှာရှိတဲ့ဒီသဘောတရားတွေကိုတကယ်အကောင့်ထဲဖော်လို့ရအောင်ဆိုပြီးတော့သူကစဆွဲတာပါဆရာ3-4လကြာတယ်ပြောပ
ါစောစောကဟိုပြောနိုင်ပြောသွားခဲ့တဲ့ ANC ဆိုတာတော့အရှေ့အာဖြစ်ဆိုရင်တော့ Africa National Congress ပေါ့နော်ဆိုတော့ကျွန်တော်တို့အဲတမိုင်းကြောင်းလေးနဲ့အနေငယ်လောက်အဲပြောပြပါလားဗျဟု
တ်ကဲ့ဆရာဒီ Nelson Mandela တို့ဒီ Oliver Tambo တို့စပြီးနေရာရလာတဲ့ကသူတို့လှုပ်ရှားမှုတွေပုံမြင်လာတယ်ပြောတယ်ဆရာလှုပ်ရှားမှုတွေပုံလှုပ်လာတယ်လူတွေပုံစီးယုံလာတယ်သူတို့ကဒီတိုင်းလှုပ်လို့မဖြစ်တော့ဘူးငါတို့ဒီချက်ပုံပြီးမြင့်မှဖြစ်မယ်ဆိုပြီးတော့သူတို့လှုပ်ရှားမှုတွေလှုပ်လာတော့ရဲရသူတို့ကိုရန်ရှာလာတယ်မြေအောက်ရောက်သွားတဲ့အခါကျရင်ဒီနည်းနဲ့လှုပ်လို့မရတော့အဲ့တော့ငါတို့ပြင်ဆင်ရမယ်ဆိုပြီးတော့အာ Nelson Mandela တို့တောင်းပြီးတော့သူကစပြီးရေးလာလို့ဆရာအဲ့ဒီ plan ကိုစရေးလာ
ဟုတ်တယ်အစစ်တစ်စစ်မှာအချိန်နေတရက်မှာလက်နက်ကင်ဒေါ်လာရေးလုံးတင်လားမလုံးတင်လားဆိုတော့ရင်းခုန်ဆွေးလေးချက်ပေါ့နော်ဆိုတော့လက်နက်ကင်ဒေါ်လာရေးလုံးမယ်ဆိုတော့ဘက်ကို ANC ကတိတ်ညွတ်ခဲ့တယ်အဲ့ဒီလိုများဖြစ်လို့ရှိရင်အစိုးရကပါတီတွေကိုဖျက်သိမ်းလိုက်ပါပဲအဲ့ဒီအခါမှာဘာလုပ်မလဲဆိုတော့အစီအစဉ်တစ်ခုပေါ့နော်ဆိုတော့အဲ့ဒီရဲ့အသေးစိတ်လေးတွေကိုကျွန်တော်တို့နည်းနည်းကျွန်တော်တို့ဆွေးနွေးကြအောင်ဗျနော
်ဟုတ်ကဲ့ဆရာဟုတ်ကဲ့
ခုမှကျွန်တော်ထင်တယ်implement မှာအခြေခံမှုရှိတယ်အဲ့ဒီအကြောင်းလေးလည်းပြောပြအောင
်ဟုတ်ကဲ့ဟုတ်ကဲ့ဆရာရှိတယ်ဆရာသူဒီအခြေခံမှု၄ချက်သူကချထားတယ်ဟိုကခေါ်တာပေါ့အဲ့ဒီ၄ချက်ကိုချပြီးတော့မှဒီ plan ကိုဆွဲထားတာနံပါတ်၁ကဘာလဲဆိုတော့ခုနပြောသလိုပဲဒီ Nelson Mandela လို့မရောက်ခင်ကဒီ ANC ရဲ့လှုပ်ရှားမှုကမထီရောက်ဘူးဒီပါတီဖွဲ့စည်းပုံကလည်းဟိုကတိတ်မကျစ်လည်ဘူးမခိုင်ခန့်ဘူးအဲ့တော့ Nelson Mandela ကဘုံငါတို့တရားစနစ်ကြလုံးမဖြစ်မယ်ဆိုပြီး mechanism ကိုစပြီးတော့သူတို့အကောင်အောင်လုပ်တာနံပါတ်1ပါဆရာနံပါတ်2ကျတော့သူကတနိုင်ငံလုံးမှာရှိတော့ဒီဆုံးဖြတ်ချက်တွေဟာသူတို့ခေါင်းဆောင်မန်လုပ်တဲ့ဆုံးဖြတ်ချက်တွေဟာဟိုအောက်ခြေကိုရောက်အောင်ဘယ်လိုနည်းနဲ့ရောက်အောင်လုပ်ဒါမြန်လဲမြန်ရမယ်အန်ရလဲကျင်းရမယ်ပေါ့သူတို့နောက်ပြီးတော့အောက်ခြေကလူတွေရဲ့ဆန္ဒကိုလည်းအပေါ်ကလူတွေသိရ အဲ့လိုဒီ channel ပေါ့ဆရာ communication channel ကြီးကိုတို့ဘယ်လိုကောင်းအောင်လုပ်မလဲ networking ကြီးကိုတို့လုပ်မလဲအဲ့ဒီကနံပါတ်2ပါဆရာဒီနံပါတ်3ကျတော့သူကဒီဖွဲ့စည်းပုံတွေကိုပါတီဖွဲ့စည်းပုံတွေကိုဒီအနှံ့အပြားမှာသူတို့ဖွဲ့မယ်ဆိုပြီးတော့ဘယ်လိုလုပ်လဲဆိုတော့ဒီလူခန္ဓာကိုယ်ကရှိတဲ့ cell တွေပုံစံမျိုးဒီ cell အဖွဲ့လေးတွေကိုဒီ LAN တွေမှာဖွဲ့မယ်ဒီ LAN ဒီ cell တွေကိုပေါင်းပြီးတော့ zone တွေဖွဲ့ပြီးတော့ရက်ကွက်ဖွဲ့အဲ့လိုပြီးတော့ branch အရင်တော့သူကဒီ ANC မှာ branch ဆိုတာရှိကြတာပဲ branch ကဒီတီနယ်တွေပေါ့တီနယ်တို့တိုင်းတို့အဖွဲ့တွေပြီးရင်မြို့နယ်အဖွဲ့တွေရှိတယ်ဒါပေမဲ့ရက်ကွက်ဖွဲ့တွေသူအားနေရပြောတယ်ဒီ grassroots နဲ့မထိအဲ့ဒီအောင်သူကအကောင့်အောင်လုပ်ချင်တယ်အဲ့လိုအဖွဲ့တွေဖွဲ့မယ်နောက်တစ်ခုကကျတော့သူကဘယ်လိုလုပ်ချင်လဲဆိုတော့ဒီပြည်သူတွေပြည်သူတွေဆိုတာဒီ African လူမျိုးတွေအမဲတွေကဒီပါတီနဲ့သွေးစည်းလောင်ပို့ပြီးတော့သွေးစည်းလောင်လည်းသူလုပ်မယ်ဆိုပြီးတော့သူအဲ့ဒီဒီမူလေးချက်နဲ့စပြီးလုပ်တယ်ပေါ့ဆရာရယ်ဒီမူလေးချက်နဲ့စလုပ်တော့ဒီမှာဒါကိုဘယ်လိုလုပ်ကြမလဲဆိုတဲ့အကောင့်တွေပေါ်တာတွေလည်းရှိပါလိမ့်ဆရာ
ကျွန်တော်အများပြတော့မဟုတ်ပါဘူးเนาะအ ਨੇ ချင်းပတ်ဖူးခဲ့တဲ့အထက်မှာအဲ့ဒီလိုပြင်ဆင်ကြတဲ့အထက်မှာမိမိရဲ့ပါတီဝင်တွေကိုခွဲဖြတ်လိုက်ပြီအပြိုင်ထဲမှာပဲဥပဒေတွင်းမှာရက်တီမဲ့ပါတီကဘလို့ပါတီနဲ့မဟာမိတ်ပြုမယ်ဒါမှမဟုတ်ပါတီပြတ်ထူတောင်းမယ်နော်ပြီးလို့ရှိရင်လည်းအလုံးသမားသမဂ္ဂတွေလယ်သမားသမဂ္ဂတွေအကြောင်းသားသမဂ္ဂတွေလို့သမဂ္ဂတွေမှာနော်မိမိပါတီဝင်တွေကပါတီနေပေါ်မှာခြံထားခဲ့ဖို့အတွက်သူတို့ခွဲဖြတ်လိုက်တာတွေလောက်ကြတယ်ဒီလိုကြားမှုပါတယ်ဆိုတော့အဲ့ဒီလိုလုံးပုံကိုယ်ပေါ်အသေးစိတ်လို့ဒီလေအဲဘုရားနိုင်နည်းနည်းလေး
โอเค
ပြပြတော့ကျွန်တော်ရှင်းပြပါ
ဟုတ်ကဲ့ဆရာခုနကပြောတယ်ဒီမူကြီးလေးချက်ပေါ့ဒီအခြေခံမူကြီးလေးချက်ကိုအကောင့်ထဲဖို့ဖို့ဆိုပြီးတော့သူတို့ promote ဆက်လုပ်တာခုနကပြောတယ်အဖွဲ့လေးတွေကိုတိကျပြန်ဖွဲ့သူကအဲ့တော့လမ်းတွေမှာစပြီးတော့သူကဆဲအဖွဲ့လေးစဖွဲ့တယ်ဆရာတလမ်းကိုဆဲတခုသူကအိမ်သူတို့စီကလမ်းတွေကတော့ကျင်းနေဆရာသူကဆဲအိမ်လောက်ပဲရှိတော့ဆဲအိမ်ရှိရင်ဆဲတခုဆဲအိမ်တစ်ပူသွားရင်ကြတော့သူကနောက်တစ်ဆဲပူသွားတော့ဆရာနောက်အဲ့ဒီမှာသူကဆဲစတီးဝတ်ဆိုတာရှိတယ်စတီးဝတ်ဆိုတာဦးစီးဝတ်ဆရာဒီလူကြီးဦးဆောင်သူတယောက်ခန့်နေတာအဲ့ဒီဆဲစတီးဝတ်ဆိုတာအဲ့ဆဲစတီးဝတ်ခန့်တဲ့လူကသူကတော့အဓိကပဲဒီနယ်ဆယ်မန်နဲလာရေးတဲ့ plan ထဲမှာဆိုရင်ဒီလူတွေကတကယ်သူတို့ခေါ်တော့ lynch pin ခေါ်တော့ဆရာတကယ်အခရာပဲအဲ့ဦးစီးတွေကသူကလူတွေနဲ့တွေ့တယ်ပြီးရင်လူတွေကသူကလစ်လာတယ်လစ်လာတော့သူ့အဖွဲ့သူ့လမ်းနဲ့ပတ်သက်တာကိုသူကသိအောင်လုပ်ရတာဒါသူတောက်နေဒီလမ်းထဲမှာဘယ်နှယောက်ရှိတယ်ဘယ်လူတွေကဘယ်လိုလူမျိုးဘယ်သူကတည်င်းပေးပါသူသိအောင်လုပ်ရတယ်ပြီးရင်နောက်တစ်ခုကျတော့သူကတင်နှံပေးရတယ်စီသူကအပတ်စဉ်တင်နှံပေးတယ်ဟုတ
်ဘယ်လိုမျိုးတွေလဲဗျ
ဟိုနိုင်ငံရေးတင်နှံတွေပေါ့ဆရာဒီအခြေခံပထမတော့အခြေခံတင်နှံဒီနိုင်ငံရေးတင်နှံတွေကိုသူတို့ပါတီဝင်တွေလည်းပေးတယ်လူငယ်တွေလည်းပေးတယ်ဒါအိမ်မှာပဲပေးတာခုနကပြောတဲ့ဆဲအိမ်လေးတွေမှာပေးတာနောက်ပြီးတော့ကျွန်တော်ပြောဖို့ခုနကကြံသွားတာဆဲတွေကိုသူကထပ်ပြီးတော့ပေါင်းပြီးတော့ဟိုဆဲ80ဆိုရင်သူက1 zone ဆိုတော့ zone တစ်ခုတစ်ခုထပ်ဖွဲ့တယ်ဆရာအဲ့ဒီ zone မှာခေါင်းဆောင်တယောက်ထပ်ရှိတယ်အဲ့ဒီစုံပြီးတော့မှအဲ့ဒီစုံလေးကိုချဲ့ပြီးတော့သူတို့ပြောတော့၄စုံလောက်ဆိုရင်အဲ့ဒါ watch တော့ဆီ watch ဆိုတာရက်ကွက်ပေါ့ရက်ကွက်အဖွဲတစ်ဖွဲဖြစ်တယ်အဖွဲပြီးတော့မှနောက်အဲ့အဖွဲတို့ test ချိတ်ပြီးတော့မှတောင်းရှစ်တွေဖြစ်သွားတောင်းရှစ်မြို့နယ်တွေဖြစ်မြို့နယ်အဖွဲလေးတွေဖြစ်သွားမြို့နယ်ပြီးတော့မှသူကခုနကပြောတဲ့ဟိုတိုင်းပြည်နယ်တိုင်းအဖွဲသူတို့ကတော့ province ခေါ်တာပေါ့ဆီကျွန်တော်စီမှာ state and region သူတို့က province ခေါ်တော့အဲ့အဖွဲကိုသူကချိတ်ဆက်တယ်အဲ့တော့တည်င်းစည်းစိမ်မှုကအဲ့လိုသွားတယ်ဆီနော်ပြောတော့တင်နှက်ထပ်ပြီးလေဆရာတင်နှက်ထပ်ပြီးတော့တင်နှက်မှာဘာတွေတင်လဲဆိုတော့တင်နှက်တွေကအတူတူပဲဆရာတနိုင်ငံနဲ့တနိုင်ငံပြီးတာတွေကဒီပုံစံနဲ့ပဲတဲ့အဲ့ဒီရောက်ဘယ်သူကလာလဲဆိုတော့ခုနကပြောတဲ့ပြည်နယ်တိုင်းကလာတာပေါ့ပြည်နယ်နဲ့တိုင်းဒီ province တွေကလာတယ်ပြောတယ်နယ်စင်မန်နယ်လောက်လို့ကိုယ်တိုင်တော့တင်သေးတယ်အညနေမှာတင်တာညနေပိုင်းမှာလှုပ်ဝက်ပဲတင်တယ်အိမ်ဒီမှာလောကကြီးကြောင့်ကဘာကြီးကြောင့်ဒီတမိုင်းကြောင့်ပေါ့ဆရာစနစ်တွေသူတို့တင်သေးတယ်ပြီးတော့ African လူမျိုးတွေကိုဒီလူကြီးတွေကဘယ်လိုအုပ်ချုပ်နေလဲဆိုတော့သူတင်သေးတယ်ပြောငါတို့ဘာလို့တုံးလှန်လို့လို့လဲငါတို့ရဲ့အခွင့်အရေးတွေရအောင်ဘယ်လိုတိုက်ရမလဲဒါတွေကိုတို့တင်ပေးရစေ
စောစောကွန်မြူနတီပြောတဲ့အချက်ဆိုလို့ရှိရင်เนาะကျွန်တော်တို့
ဟုတ်ကဲ့
ဒီ cell count ဆောင်နေရတယောက်နဲ့တယောက်သိကြမှာလဲတိမယ်တရားခွင့်နဲ့တရားခွင့်ပြန်မှာတိမယ်မိမိ cell ထဲမှာဘယ်လိုပါတယ်ဆိုတာလဲအချင်းချင်းဒီမှာတိမယ်ညာသောအဖြစ်တော့အများလိုက်သွားတာတဲ့ down light ဆက်ဆံရင်းနဲ့သွားတဲ့အတွက်ကြောင့်အကြဆုံးကြီးလဲကိုပြီး net တက်တယ်လို့ကျွန်တော်တို့ဖဖူးပါတယ
်ဟုတ်ကဲ့ဆရာ
ဒီ employee ရဲ့အားနဲ့ချက်အားကောင်းချက်ပေါ့
ဟုတ်ကဲ့
ဒါလေးလည်းကိုမျိုးနိုင်ပြီ
ကြောက်အဲ့တော့ဒီ employee ဆဆွဲတော့ဆရာဒီ employee ရဲ့အဓိကဦးတည်ချက်ကငါတို့ဒီ ANC ကိုဒီမတရားသိမ်းကျင်လာလိုက်ရင်ငါတို့မရောက်ရောက်သွားမယ်ဒါပေမဲ့အဲ့ဒီကမရောက်သေးဘူးဆရာ50ဖြစ်တော့ကသူကတရားဝင်လှုပ်ရှားလို့ရတယ်အဲ့ဒီတော့လူတွေကစိတ်မဝင်စားဘူးသူတို့ပြောတာအဓိကအားနဲ့ချက်ကတော့လူတွေကဒါမလိုဘူးလို့သူကထင်တယ် ချို့လူငယ်တွေကနောက်တစ်ခုကျတော့ချို့ပါတီဝင်တွေကမကြိုက်ကြဘူးပြောတယ်ဆရာ။ဘာဖြစ်လို့လဲဆိုတော့ဒါပါတီချုပ်ကန့်မှုကိုအားကောင်းသွားစေတယ်။ချို့ဒီနေတွေပါတွေကဟာသူရဲ့ချုပ်ကန့်မှုပါတီကသိမ့်ပိုက်တဲ့ပုံစံမျိုးဖြစ်နေတော့သိမ့်အားမပေးကြဘူးပြောတယ်။နောက်တစ်ခုကကျတော့အဲ့တော့ခုနှစ်နှစ်ကြာသွားတယ်ပြောတယ်ဆရာ။ခုနှစ်နှစ်ကြာကြာမှ1960မှာတကယ်သူတို့ကဟိုကပြောင်းလိုက်တယ်ပေါ့ဆရာ။တရားမဝင်ကြေညာလိုက်တယ်။အဲ့ချိန်ကျတော့တကယ်အုံးဝင်တော့လေပြော။နောက်ပြီးတော့သူတို့လုံနေတဲ့ဒီပညာဒီဒီတဲ့အခုချိန်ရှိနေတော့မဆရာ။ဒီအပတ်စဉ်ဒီနိုင်ငံရေးသင်တန်းတွေကအခုချိန်ကြီးကိုသူလုံနေတော့လှုပ်ဝက်ပြီးလှုပ်လာတာတွေကပညာရှင်တွေထွက်လာတယ်ဆရာ။အဖြစ်ဖြစ်နေ။နောက်ပြီးတော့ပြည်သူနဲ့ပါတီကပုံပြီးစီးလုံးလာတယ်တဲ့သူတို့ပြောတာ။ပြည်သူကလည်းသိလာတယ်။သူတို့ commitment ရှိလာတယ်သူတို့ဆီ။နောက်သူတို့ပြဿနာပါလဲဆိုတော့ငွေဆရာ။သူတို့ကငွေလုံးလောက်မရှိဘူးလို့ကွာ။အဲ့ဒီပြဿနာရှိရဲ့။နောက်ပိုင်းကျတော့တိတ်မကြဘူးပြောတယ်တနှစ်လောက်အတွင်းမှာသူတို့မှာ curriculum ရှိလာတယ်အဲ့လိုသင်နေနေလေဒီသင်ရုံးညွှန်းတဲ့နေချက်လာတယ်တဲ့အဲ့ဒီဟာသူတို့ကဘယ်ဒီလုပ်လဲဆိုတော့ဆရာနိုင်ငံခြားကြောက်သွားကြတယ်1959မှာသူတို့ထည့်ရတချို့ဒီ Oliver Tambo ခေါင်းဆောင်တဲ့အဖွဲ့ကိုမင်းတို့တော့အပြစ်ထွက်တော့ဒီထဲမှာနေအဖက်ခံအကုန်ဖန်ခံနေမင်းတို့ကြိုထွက်ဆိုတော့သူတို့ထွက်ခိုင်းတော့မှာထွက်သွားတော့လူတချို့ပါသွားတယ်ဆရာအဲ့တော့ပထမဆုံးသမ္မတဒုတိယသမ္မတဟို Unbagi ဆိုတာအဲ့ဒီအဖွဲ့တွေကသမ္မတပါအဲ့တော့သွားတော့အိုမာလည်းသူတို့ဆက်ပြီးတော့ပဲဒီအစင်တော်ထပ်ထင်းသိမ်းနေပြောတယ်ဆရာနိုင်ငံခြားမှာလीသင်ခန်းတွေဆက်လုပ်တယ်တဲ့နောက်ပြီးသူတို့ကျွန်းကြသွားတယ်နန်ဆယ်မန်ဒဲလာလို့ကျွန်းကြသွားတော့ကျွန်းမှာလည်းဆက်လုပ်တယ်ဆရာနောက်တစ်ခုကျွန်တော်ထောက်ပြချင်တယ်ဆရာကျွန်တော်တို့ကမန်ဒဲလာလို့တာလူကြီးကအသိများတာဒါပေမဲ့မန်ဒဲလာပြီးမှဝိုင်းရံနေတဲ့တကယ်တော်တဲ့လူတွေလည်းအများကြီးပဲဆရာခုနပြောတဲ့ဒီ water sisulu ဆိုတာ sisulu ဆိုရင်မန်ဒဲလာကိုသူက guide လုပ်ပေးခဲ့တာပေါ့ main ဟုတ်တော့တဲ့ဥပဒေပညာတော်တက်ဆိုတော့မန်နဲလာကျွန်တော်ကြောင်းမှာပဲဒီဥပဒေပညာတော်တက်တာလို့
ဟုတ်ပါတယ
်ကျွန်တော်အိုလီဗာတန်ဘူကြီးကနဆင်မန်နဲလာအဖန်ခံရတော့ဟုတ်ကဲ့အိုလီဗာတန်ဘူကအများကြီး run လာတာဆီဒီ international ဟုတ်ကဲ့ international campaign တွေကအိုလီဗာတန်ဘူလုပ်သွားတာဆီ
ဟုတ်ပါတယ
်ဒီလူကြီးအရန်တော်တော့အဲ့လိုမဆုံမော့ဆီအခုနပြောတင်နှန်းနေရနေစသွားပြီးတော့လူတော်တွေမွေးထုတ်တာ
ဟုတ်ပါတယ်အခုပြောင်းကိုဖတ်တဲ့အခါမှာဆိုလို့ရှိရင် government party အတွင်းမူ Joe Strobo တို့ဘာတို့ဆိုတာလဲတမန်တန်ကိုတတ်ပြီးတော့အမတန်ကိုဥဆောင်နိုင်ခဲ့တဲ့နော်ဒါခေါင်းဆောင်လေးပေါ့နော်တော့ဆက်ရခေါင်းဆောင်လေ
းနော်ဂျိုးစလိုဘူဆိုရင်သူကလော့တန်ရင်းနဲ့ကျွန်တော်တို့ကြောင်းမှာပဲတွေ့တယ်ဆီဒီ University of Witwatersဆိုတာသူတို့တက်ကြတာဂျိုးစလိုဘူက
ဟုတ်ပ
ါအလွန်ချစ်ကြတယ်ဆီသူတင်ငယ်ချင်းလေဘလောက်ထိချစ်လဲဆိုတော့စိတ်ဝင်စားကြကောင်းတာဒီ Oliver Tambo ကဟိုမှာသူတောက်ကြစားကြတယ်သူရှိတယ်ဆီသူညင်းနေတယ်ပါလေတောက်ရင်ခုန်တခုန်ဖက်ဖက်ခြံထားပြီးတော့ဒါ Angel Nelson အတွက်ဆိုတော့ငင်းနေနေစမယ်လည်းလောက်ပါလို့တည်းတဲ့ဥညွတ်တယ
်ဟုတ်ကဲ့
သူတနေရထားခဲ့တစ္ဆာရှိကြတယ်ဆက
်ဟုတ်ပါဟုတ်ကဲ့အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ဒေါက်တာမျိုးနိုင်ဖြစ်ပါတယ်ဟုတ်ကဲ့နေ့တက်မှာငင်းညမ်းတဲ့လူဖွဲ့စည်းဖြစ်တဲ့ကုပြောင်းနိုင်ပါစေလို့ဆုတောင်းရင်းဒီ season ကိုဒီမှာပဲဒီကုန်းချုပ်ပြရစေကျွန်တော်တမောင်ပန်းပ
ါဥတီမောင်တန်းဆွေးနွေးတင်ပြပေးခဲ့တာပါရှင်VOA ကနေစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိတိုက်ရိုက်ထုတ်လင်းပေးနေပါတယ
်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးဒီဇင်ဘာလနောက်ဆုံးပတ်အတွင်းပေါ်ပေါက်ခဲ့တဲ့မြန်မာသတင်းတွေကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီပြည်လည်ထွန်းကားရေးမဟာဗျူဟာတရက်ချမှတ်နိုင်မဲ့အမေရိကန်နိုင်ငံကာကွယ်ရေးဆိုင်ရာဥပဒေ NDA ကိုသမ္မတဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးလိုက်ပါတယ်။မြန်မာစစ်တပ်အတွက်လက်နက်တင်ပို့တာတွေကိုဥရောပသမဂ္ဂ EU ကတားဆီးဖို့အစဉ်သင့်ရှိနေပါပြီ။ဆီယနာသိမ်းပြီးနောက်ပိုင်းနိုင်ငံဒေသအတော်များများမှာဒေသခံကာကွယ်ရေးတပ်နဲ့စစ်တပ်ကြားပစ်ခတ်တိုက်ခိုက်မှုတွေကြောင့်အိုးအိမ်ဆုတ်ခွာထွက်ပြေးရသူနေထိုင်တိုးလာပါတယ်။ဒီလိုဒီဇင်ဘာလနောက်ဆုံးပတ်အတွင်းပေါပောက်ခဲ့တဲ့မြန်မာဆိုင်ရာသတင်းတွေကိုကိုဝင်းခမောင်းနဲ့နန်းလောင်တို့စူးစီးတင်ပြထားပါရရှင်။
မြန်မာနိုင်ငံဒီမိုကရေစီပြန်လည်ထွန်းကားရေးနဲ့ပတ်သက်လို့အမေရိကန်အစိုးရဆောင်ရွက်သွားမယ့်အချက်တွေကိုဂါနာတစ်ခုအဖြစ်ဖြည့်ဆွတ်ဖော်ပြထားတဲ့အမေရိကန်နိုင်ငံကာကွယ်ရေးဆိုင်ရာဥပဒေ NDA ကိုသမ္မတဂျိုးဘိုင်ဒန်ကဒီဇင်ဘာ29ရက်နေ့ကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အတည်မပြုထောက်ခံဖို့မြန် မြန်မာစစ်တပ်ကိုတန်ခတ်အရေးယူဖို့မြန်မာနိုင်ငံတွင်အယက်တာအစိုးရအုပ်ချုပ်မှုအောက်မှာဒီမိုကရေစီနိုင်ငံပြန်လည်ဖော်ဆောင်ဖို့မြန်မာစစ်တပ်ကချိုးပေါက်တဲ့ရာဇဝမှုတွေကိုအရေးယူသွားနိုင်ဖို့စတဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့မဟာဗျူဟာတွေကိုတမနာဘိုင်ဒန်အစိုးရအသက်ဝန်ရှိသူတွေလွှတ်တော်ကိုရက်60အတွင်းတင်ပြရမယ်ဆိုတဲ့အချက်လည်းဒီဥပဒေမှာပါဝင်ပါတယ်ဒါအပြင်အမေရိကန်နိုင်ငံခြားရေးဌာနအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ဖဏာရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကအရာရှိတွေအနေနဲ့မြန်မာနိုင်ငံနဲ့သက်ဆိုင်တဲ့မူဝါဒတွေနဲ့လုံခြုံရေးဆရာကိစ္စရပ်တွေနဲ့ဆိုင်တဲ့ဖြစ်အပေါ်တိုတက်မှုတွေကိုပုံမှန်တင်ပြပေးသွားမယ်အချက်လည်းပါဝင်ပါတယ်အမေရိကန်ကာကွယ်ရေးဆိုင်ရာအသုံးစရိတ်ဥပဒေမူကြမ်းနဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့ကိစ္စရပ်တွေပါဝင်ဖို့အထက်လွှတ်တော် Republican လူနည်းစုခေါင်းဆောင် Mitch McConnell ကဦးဆောင်ရေးဆွဲထည့်သွင်းခဲ့တာပါအဲ့ဒီဥပဒေမူကြမ်းနဲ့မှာမြန်မာစစ်တပ်အပေါ်ဖိအားပေးရေးဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုအတိမတ်ပြုရေးဆိုတဲ့အချက်တွေလည်းပါဝင်တယ်လို့ Mr. McConnell ကပြောပါတယ
်မြန်မာနိုင်ငံအတွင်းအကြမ်းဖက်လုပ်ရက်တွေကိုစစ်တပ်ကအရှိန်မြှင့်လှုံ့ဆော်လာနေတဲ့အတွက်မြန်မာနိုင်ငံကိုနိုင်ငံတကာကလက်နက်တင်ဖို့ရောင်းချမှုပိတ်ပင်ကန့်သတ်တာအပြင်တခြားဒဏ်ခတ်အရေးယူမှုတွေလှုံ့ဆော်ဖို့အစီအစဉ်ရှိနေပြီလို့ဥရောပသမဂ္ဂ EU ကပြောလိုက်ပါတယ်မြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေအရှိန်မြှင့်ဖြစ်ပေါ်လာနေတာကြောင့်လက်နက်တင်ဖို့ရောင်းချမှုအပါအဝင်နိုင်ငံတကာကကြားဝင်ဟန်တားမှုတွေလှုံ့ဆော်ဖို့လိုအပ်နေပါပြီမြန်မာစစ်တပ်အပေါ်ဒဏ်ခတ်အရေးယူမှုတွေထပ်မံလှုံ့ဆော်ဖို့အတွက်လည်း EU ကအစီအစဉ်ရှိနေပါတယ်လို့ EU နိုင်ငံသားရေးမူဝါဒအရေးယာအကြီးအကဲဂျိုးဆက်ပေါ်ရက်ကဒီဇင်ဘာ30ရက်ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောကြားလိုက်တာပါ
။ကြားပြင်းနယ်မှာလူ35ယောက်တပ်ဖြတ်မိရှုခံရတဲ့ဖြစ်အတွက်ပြစ်တင်ရှုံချတဲ့နေထွက်လာပါတယ်။ UNICEF ကုလသမဂ္ဂကလေးသင်ငယ်ရမငွေအဖွဲ့ကအဲ့ဒီဖြစ်အတွက်တုံ့လုံမိကြောင်းဒီဇင်ဘာ28ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။ယုံကြည်ရတဲ့သတင်းတွေအရအဲ့ဒီသေဆုံးသွားသူ35ယောက်ထဲမှာအသက်18နှစ်အရွယ်အမျိုးသားလူငယ်တဦး၊ဆယ်ကျော်သက်အရွယ်အမျိုးသမီးငယ်တဦးနဲ့အသက်9နှစ်နဲ့6နှစ်ကြားကြားမှကွယ်ကွယ်ပြပြမသိရသေးတဲ့ကလေးငယ်တူတို့လည်းပါဝင်တယ်လို့ UNICEF ရဲ့ကြေညာချက်မှာဖော်ပြပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီပေးပြီးတော့လွှဲကော်ရုံးမှပြန်လာတဲ့သူတို့အဖွဲ့ကဝန်ထမ်းတဦးလည်းသေဆုံးတဲ့အထက်ပါသွားတယ်ဆိုတာကို Save the Children အဖွဲ့ကဒီဇင်ဘာ28ရက်နေ့မှာပဲကြေညာချက်ထုတ်အတည်ပြုထားပါတယ်။ဒီဖြစ်ကိုအများဆုံးစုံစမ်းစစ်ဆေးပြီးတော့တာဝန်ရှိသူတွေကိုအပြစ်ပေးအရေးယူဖို့ UNICEF ကတောင်းဆိုပါကြောင်းစစ်တချေရအဖွဲ့ကတေဆုံသွားသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်ဝန်ထမ်းရပါကြောင်းလဲ UNICEF အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကလည်းကြားပြင်းတဲ့အပါအဝင်မြန်မာနိုင်ငံသလွားကရစ်ဆက်ကြမ်းကြုတ်တိုက်လိုအပ်တဲ့အတွက်တာဝန်ရှိတဲ့စစ်တပ်ကိုလက်နက်တင်ပို့မှုတွေတားမြစ်ဖို့ဒီဇင်ဘာ28ရက်နေ့မှာပဲထပ်ပြီးတော့တိုက်တွန်းခဲ့တာပါ။ကြားပြင်းတဲ့မှာ Christmas အကြိုနေ့ကလူအစုလိုက်အပြုံလိုက်တက်ဖြတ်ခံရတဲ့အပေါ်မှာလဲအမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ကကြေညာချက်ထုတ်ပြစ်တင်ရှုံချခဲ့ပါတယ်။အပြစ်မဲ့ပြည်သူတွေနဲ့လူသားချင်းစာနာမှုလုပ်ငန်းလုပ်ကိုင်နေသူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဟာလက်ခံနိုင်စရာမရှိသလိုဒီလိုရက်တွေအတွက်စစ်ကောင်ဆောင်တွေတာဝန်ခံမှုရှိအောင်ဆောင်ရွက်ဖို့အရေးကြီးလိုအပ်နေပြီလို့လည်းဝန်ကြီးပလင်ကင်ကပြောပါတယ်စစ်ကောင်စီကတော့ဖရူဆိုမြို့နယ်မှာလူမျိုးရေးဆောင်ရွက်နေတဲ့တပ်ဖွဲ့တွေကိုတိစက်ခံလက်နက်ကန်အဖွဲ့တွေကစတင်တိုက်ခိုက်လို့ပြစ်ခတ်ဖမ်းဆီးခဲ့ကြတဲ့တရင်ထုတ်ပြန်ခဲ့ပေမဲ့မိရှို့ထားတဲ့အလောင်းတွေနဲ့ပတ်သက်လို့ပြောဆိုထားတာတော့မရှိပါဘူး
ဆရာနာသိမ့်ပြီးနောက်ပိုင်းဖန်စီတရားစွဲခံထားရတဲ့အစိုးရအရာရှိတွေဝင်ကြီးတွေနဲ့အမှုပညာရှင်တွေအခုရက်ပိုင်းအတွင်းပြည်တံတွေချမှတ်ခံရပါတယ်။ NLD အစိုးရလက်ထက်ကမကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုအဂတိလိုက်စားမှု6မှုအတွက်စစ်ကောင်စီကထောင်ဒဏ်18နှစ်ချမှတ်လိုက်ပါတယ်။ဒေါက်တာအောင်မိုးညိုကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုံ့ဆော်မှုရာသီတက်ကြီးပုံမှ905ခါကွေးနဲ့ဇွန်လထဲမှာအလုတ်ကျန်းနဲ့ထောင်ဒဏ်2နှစ်ချမှတ်ထားတဲ့အတွက်အခုပြည်တံနဲ့ပေါင်းလိုက်ရင်ထောင်ဒဏ်စုစုပေါင်းအနှစ်20ကြာခံထားရပါတယ်။တခြားဆွဲချက်တွေလည်းရှိနေပါသေးတယ်။တခါအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဘိုးအလုပ်မှုဆောင်ကော်မတီဝင်တူဖြစ်တဲ့ဦးဟန်တာမြင့်ဒေါက်တာမျိုးညွတ်နဲ့ဦးသိန်းဦးတို့ကိုရန်ကုန်အင်းစိန်ထောင်တွင်တရားရုံးကနေဒီဇင်ဘာ30ရက်နေ့ကထောင်ဒဏ်2နှစ်စီပြည်တံချမှတ်ခဲ့တယ်လို့သူတို့ရှေ့နေတွေကအတည်ပြုပါတယ်။
ချင်းပြည်နယ်ထန်တလန်မြို့မှာမကြခဏတိုက်ပွဲတွေဖြစ်နေပြီးဒီဇင်ဘာ30ရက်နေ့ကခရီးရန်ဖျားရှိကိုကြောင်တကြောင်နဲ့နေအိမ်90ကျော်မိလောင်ကျွမ်းခဲ့ပါတယ်။ထန်တလန်မြို့မှာစက်တင်ဘာလကတည်းကဆက်လို့စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေပြီးနေအိမ်တွေမကြခဏမိရှို့ခံရတာမှာဒီဇင်ဘာ30ရက်နေ့ကလည်းထပ်ပြီးတော့နေအိမ်တွေမိရှို့ခံရတာပါ။စက်တင်ဘာလတည်းကဆက်လို့ခုချိန်ထိထန်တလန်မြို့မှာနေအိမ်တွေမိရှို့ခံရတာ10ကြိမ်ထက်မနည်းရှိနေပြီးနေအိမ်ပေါင်း650ကျော်မိလောင်ခဲ့ပါတယ်။မြူကန်တွေကတော့တိုက်ပွဲတွေစဖြစ်ခဲ့တဲ့အချိန်ကလေးကဘေးလိုရာတိမ်းရှောင်နေကြတဲ့အတွက်ထန်တလန်တမျိုးနယ်လုံးကပြည်တွင်းဒုက္ခသည်တောင်းချီရှိနေပြီးစားရည်တောက်ရည်ခက်ခဲရှိနေတာပါချင်းပြည်နယ်နဲ့ကရဲစကိုင်းတိုင်းထက်ကကလေးမျိုးနယ်ထက်မှလည်းဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်နေတာကြောင့်ရွာပေါင်းစုံကထွက်ပြေးရတဲ့ပြည်သူထောင်ချီရှိတယ်လို့ကလေးမျိုးလူမှုကွန်ရက်အဖွဲ့တွေကပြောပါတယ်စစ်ကောင်စီပြောခွင့်ရဖို့ချုပ်ဇော်မင်းထွန်းကတော့ဟာခါလေးကြီးပါဖက်မှာကလေးကာကွယ်ရေးအဖွဲ့ PDF နဲ့တိုက်ပွဲဖြစ်ခဲ့ပေမဲ့အကြအဆုံးမရှိဘူးလို့ပြောပါတယ် ချင်းပြည်နယ်စကိုင်းတိုင်းမကွေတိုင်းတို့မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေအပြန်အလှန်တိုက်ခိုက်မှုတွေရှိနေတယ်လို့ပြည်သူကာကွယ်ရေးအဖွဲ့တွေရှိနိုင်မယ်ထင်ရတဲ့နေရာတွေကိုစစ်သက်ကနယ်မြေရှင်းလင်းရေးတွေလုပ်နေပါတယ
်။ RS Oba မြောက်ပြည်တော်စု UAE နိုင်ငံကနေကယ်ဆယ်ရေးလေယာဉ်နဲ့ပြန်ဝင်လာတဲ့မြန်မာနိုင်ငံသား၄ဦးမှာ Omicron ရောဂါပိုးသစ်တွေ့ရှိခဲ့တယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကဒီဇင်ဘာ28ရက်နေ့အင်ကာနေတော့ကထုတ်ပြန်ခဲ့ပါတယ်။သူတို့၄ဦးစလုံးကူတာရေးစင်တာတွေမှာတမတ်ရက်အတွင်းစောင့်ကြည့်ပြီးကျန်းမာရေးအခြေအနေကောင်းမွန်လို့အိမ်ပြန်ခွင့်ပြုလိုက်တယ်လို့ကျန်းမာရေးဌာနကပြောပါတယ်။မြန်မာအိမ်နီးချင်းနိုင်ငံတွေမှာအိုမီကရွန်ပိုးသစ်ကူးခံရသူအများပြားတွေ့နေရပြီးမြန်မာလူထုကြားကြဲကြဲပြန့်ပြန့်ကူးစက်မှုမရှိသေးပေမဲ့လည်းပြည်သူတွေမပေါ့ဆဖို့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးနေကြပါတယ်။ကမ္ဘာနိုင်ငံတော်တော်များများမှာတော့အိုမီကရွန်ပိုးသစ်ကိုကိုဗစ်အားဖြင့်ကာကွယ်ဆေးနဲ့ကာကွယ်နိုင်ဖို့တိုက်တွန်းနေကြပေမဲ့မြန်မာနိုင်ငံမှာတော့အားဖြင့်ဆေးမတိုင်ခင်ထိုးရတဲ့ကာကွယ်ဆေးအပြည့်ထိုးပြီးသူက15သန်းပဲရှိပါသေးတယ်။ကိုဗစ်ကာကွယ်ဆေးပထမတစ်လုံးထိုးနိုင်ဖို့စောင့်နေသူတွေလည်းအများအပြားရှိနေဆဲဖြစ်ပါတယ
်။ဒီလိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့2021ရဲ့နောက်ဆုံးပတ်ထိပ်တန်းသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမောင်းတို့ကပြပြပေးခဲ့တာပါ။အခုဆက်ပြီး2022ခုနှစ်ရဲ့အားကစားသတင်းတွေကိုပြပြပေးပါမယ်။2020တိုကျိုအိုလံပစ်ပြိုင်ပွဲနဲ့ယူရို2020ဥရောပဖလားပြိုင်ပွဲအပါအဝင်မက်ဆီနဲ့ဘာစီလိုနာအသင်းကနေထွက်ပြီး PSG အသင်းကိုပြောင်းရွှေ့သွားတဲ့စတဲ့ပြီးခဲ့တဲ့2021ခုနှစ်အတွင်းမြန်မာနဲ့ကမ္ဘာတဝန်းကအားကစားသတင်းတွေကိုကိုရနိုင်ကကိုကြော်ကြော်သိန်းနဲ့အတူတင်ဆက်ပေးပါမယ်ရှင်။
2021ခုနှစ်ကတော့ဂုံဆုံးသွားခဲ့ပါပြီ။ဒီ2021ခုနှစ်ဟာမြန်မာနိုင်ငံအတွက်ရောကမ္ဘာကြီးတစ်ခုလုံးအတွက်ပါအပြောင်းအလဲတွေစိန်ခေါ်မှုတွေအပြည့်နဲ့ထူးခြားတဲ့နှစ်တစ်နှစ်ဖြစ်ခဲ့သလိုအားကစားလောကအတွက်လည်းထူးခြားတဲ့နှစ်တစ်နှစ်လို့ဆိုရမှာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်2020ခုနှစ်အတွင်းကမ္ဘာတစ်ဝှမ်းမှာကျင်းပဖို့စီစဉ်ထားတဲ့နိုင်ငံကအားကစားပြိုင်ပွဲတွေကိုရွှေဆိုင်တာတွေဖျက်သိမ်းတာတွေလုပ်ခဲ့ပြီးတော့ဒီတဲကအထင်ကြီးပြိုင်ပွဲတွေဖြစ်တဲ့2020တိုကျိုအိုလံပစ်ပြိုင်ပွဲ Euro 2020ဥရောပဖလားဘောလုံးပြိုင်ပွဲနဲ့ Copa America ဖလားဘောလုံးပွဲတွေကိုလည်း2020ခုနှစ်ကိုရွှေ့ပြီးတော့ကျင်းပခဲ့ရပါတယ
်တိုကျိုအိုလံပစ်ပြိုင်ပွဲကိုတော့ဇွန်လ23ရက်နေ့တိုကျိုအိုလံပစ်အားကစားဝင်ကြီးမှာကျင်းပခဲ့ပါတယ်ပြိုင်ပွဲကိုတနည်းရွှေ့ဆိုင်းခဲ့ပေမဲ့လည်းအခုနှစ်ပြိုင်ပွဲကျင်းပကနီးမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတကြောပြန်မြင့်တက်လာတဲ့အတွက်စိုးရိမ်မှုတွေကန့်ကွက်မှုတွေအားကစားရွာတွေမှာကူးစက်မှုတွေရှိနေတဲ့ကြားကပဲပြိုင်ပွဲကိုကျင်းပခဲ့ကြတာပါဒီဖွံ့ဖွဲအခမ်းအနားကတော့ဂျပန်အီဂရစ်နာရိုဟီတိုဝန်ကြီးချုပ်ဆူဂါပြည်နယ်သမ္မတအီမန်နွယ်မာခရွန်အမေရိကန်သမ္မတကတော့ဂျီလ်ဘိုင်ဒန်နိုင်ငံတကာအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌသောမတ်စ်ဘော့ခ်စတဲ့ဖိတ်ကြားထားတဲ့ကမ္ဘာကောင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ဂျပန်အီဂရစ်နာရိုဟီတိုကမင်ကွန်းပြောကြားပြီးတော့2020တိုကျိုအိုလံပစ်ပြိုင်ပွဲကိုဖွင့်လှစ်ပေးခဲ့ပြီးတိုကျိုအိုလံပစ်အားကစားကွင်းကြီးကအိုလံပစ်မီရှူတန်ကိုတော့ဂျပန်တင်းနစ်ကစားသမားနာအိုမီအိုဆာကာကမီးထွန်းညှိပေးခဲ့တာဖြစ်ပါတယ်။အဲ့ဒီတိုကျိုအိုလံပစ်ပြိုင်ပွဲမှာတော့အမေရိကန်ကရွှေတံဆိပ်39ခု၊ငွေတံဆိပ်42ခု၊ကြေးတံဆိပ်33ခုနဲ့ပထမရခဲ့ပြီးဒီနိုင်ငံကရွှေတံဆိပ်38ခု၊ငွေတံဆိပ်32ခု၊ကြေးတံဆိပ်18ခုနဲ့ဒုတိယအင်ရှင်ဂျပန်နိုင်ငံကရွှေတံဆိပ်29ခု၊ငွေတံဆိပ်14ခု၊ကြေးတံဆိပ်18ခုနဲ့တတိယရပြီးပထမဒုတိယတတိယအဆင့်လိုက်ရပ်တည်နိုင်ခဲ့ကြပါတယ
်။ Euro 2020ဥရောပဖလားဘောလုံးပွဲမှာတော့အီတလီအသင်းကပိုဆွဲသွားခဲ့ပါတယ်။အလီသင်းဟာခြေစွမ်းတီတီငိမ့်ငိမ့်နဲ့ကစားနိုင်ခဲ့ပြီးတော့ပြိုင်ပွဲမှာဘိုးဆွဲဖို့ရေပန်းစားနေတဲ့တခြားနာမည်ကြီးအသင်းတွေကိုကြော်ဖြတ်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါဒီချိန်မှာထူးခြားတာကတော့ယူရိုပြိုင်ပွဲကျင်းပတာနှစ်60ပြည့်အထိမ့်မှတ်ဖြစ်နေအင်ရှင်နိုင်ငံဖြစ်နေတဲ့နိုင်ငံတွေကိုမရွေးချယ်ခဲ့ပဲဥရောပတဝန်းကမြို့ကြီး12မြို့မှာခွဲပြီးတော့ကျင်းပခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့ဒီယူရိုပြိုင်ပွဲကတော့ပြိုင်ပွဲအစမှာကတည်းကမမျော်လင့်တဲ့အခြေအနေနဲ့ကြုံခဲ့ရပြီးတော့အဲ့တော့ကတော့ဒန်မတ်အသင်းကနာမည်ကြီးကွင်းလှည့်ကစားသမားခရစ်စတီယန်အဲရစ်ဆန်ဟာဖင်လန်နဲ့ကစားတဲ့ပွဲမှာရုတ်တရက်နှလုံးယက်ပြီးတော့ကွင်းထဲမှာလဲကျသွားတာကြောင့်ကွင်းတွင်းမှာသာမကဒီပွဲကိုကမ္ဘာတဝန်းရုတ်တန့်ကနေကြီးရှုနေတဲ့သူတွေအားလုံးလဲတုန်လှုပ်ခဲ့ကြပါတယ်ဒန်မတ်ကစားသမားအချို့အပါအဝင်ဆေးဖွဲ့ကကွင်းတွင်းမှာအရေးပေါ်ကူးသမှုတွေနဲ့နှလုံးပြန်ခုန်လာအောင်လုပ်ပြီးတော့နီးစပ်ရဆေးရုံကိုအများဆုံးပို့ဆောင်နိုင်ခဲ့တဲ့အတွက်နောက်ဆုံးမှာအဲရစ်ဆန်ကိုအသက်ကယ်နိုင်ခဲ့လိုက်ပါတယ် ဘွဲကိုမိနစ်အတော်ကြာရပ်ဆိုင်ခဲ့ရပေမဲ့နောက်ပိုင်းမှာတော့ဒီဘွဲကိုပြန်ပြီးတော့ကစားခဲ့ကြပါတယ်ယူရို2020ပြိုင်ပွဲမှာထူးခြားတာနောက်တစ်ခုကတော့ဘောလုံးဘွေအင်္ဂလန်အသင်းဖြစ်ပြီးတော့အင်္ဂလန်အသင်းဟာဒီပြိုင်ပွဲမှာ1966ကမ္ဘာဖလားနောက်ပိုင်းနိုင်ငံတကာပြိုင်ပွဲတွေမှာပထမဆုံးအကြိမ်ဖြစ်တဲ့ဖိုင်နယ်ကိုတက်လာခဲ့ပါတယ်ဒါပေမဲ့မထူးခြားတာကတော့အင်္ဂလန်အသင်းဟာနောက်ဆုံးဖိုင်နယ်မှာကိုကဂိုးအရင်သွင်းခဲ့ပေမဲ့နောက်ပိုင်းမှာဂိုးပြန်ပေးလိုက်ရပြီးတော့နောက်ဆုံးမှာတော့ထုံးစံအတိုင်းပဲပယ်နယ်တီနဲ့ရှုံးပြီးအီတလီအသင်းကဥရောပဖလားကိုဘိုးဆွဲသွားခဲ့ပါတယ်အခုဒီကြိမ်ချန်ပီယံဖြစ်သွားတဲ့အီတလီအသင်းရဲ့ထူးခြားချက်ကတော့အရင်ကြိမ်တွေမှာလိုအရန်ကိုနာမည်ကြီးတဲ့စူပါစတာကစားသမားတွေမပါဝင်ပဲတစ်သင်းလုံးကခြေစွမ်းတည်တည်ငြိမ်ငြိမ်နဲ့အသင်းလိုက်စူးစီးမှုအားကောင်းကောင်းနဲ့ကစားနိုင်ခဲ့တဲ့အတွက်ချန်ပီယံဖြစ်သွားခဲ့တာလို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုပါအမေရိကဖလားဘောလုံးချန်ပီယံလူပွဲတွေကိုလည်းယူရိုပြန်ပွဲလိုပဲတစ်နှစ်ရွှေ့ဆိုင်းခဲ့ပြီးဇွန်လ13ရက်နေ့ကနေဇူလိုင်လ10ရက်နေ့ထိဘရာဇီးလ်နိုင်ငံမှာကျင်းပခဲ့တာပါမူလာတော့ကတော့အာဂျင်တီးနားနဲ့ကိုလံဘီယာနှစ်နိုင်ငံပူးတွဲအင်ရှင်ဖြစ်ကျင်းပဖို့လှုပ်ထားတာဖြစ်ပေမဲ့ကိုလံဘီယာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အင်ရှင်ဖြစ်ကရုတ်သိမ်းပြီးအာဂျင်တီးနားကပဲအင်ရှင်လုတ်ဖို့အစီအစဉ်ခဲ့တာပါဒါပေမဲ့လည်းအာဂျင်တီးနားမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာတာကြောင့်နောက်ဆုံးမှာတော့ဘရာဇီးလ်နိုင်ငံမှာပြောင်းပြီးကျင်းပခဲ့ရပါတယ်အာဂျင်တီးနားဟာအခြေအနေအရအင်ရှင်အဖြစ်ပြိုင်ပွဲကျင်းပခွင့်မရခဲ့ပေမဲ့လည်းချန်ပီယံဖြစ်ပြီးကိုပါဖလားကိုတော့ဂိုင်မြောက်ခွင့်ရလိုက်ပါတယ်ဖိုင်နယ်ကိုဇူလိုင်လ10ရက်နေ့ကရီယိုမြို့ကကဘာကျော်မာရာကာနာဘောလုံးကွင်းကြီးမှာကစားတာမှာအာဂျင်တီးနားအသင်းကဘရာဇီးကိုတကူးကူးမရှိနဲ့နိုင်ပြီးဘရာဇီးမြေမှာအောင်ပွဲခံသွားခဲ့ပါတယ်။ဒါအပြင်အာဂျင်တီးနားအတွက်တော့ကိုပါအမေရိကဖလားကို1993ခုနှစ်နောက်ပိုင်းမှာပထမဆုံးအကြိမ်ပြန်ပြီးတော့အနိုင်ရတာပါ။အခုလိုအနိုင်ရသွားတဲ့အတွက်အာဂျင်တီးနားအသင်းနဲ့အတူဖလားရဖို့ဆိုတဲ့မက်ဆီရဲ့အိမ်မက်တွေလည်းပြည့်သွားခဲ့ပါတယ်။
ဥရောပတဝန်းကဘောလုံးပွဲတွေမှာတော့ Champions League မှာအင်္ဂလန်ကနှစ်သင်းဖိုင်နယ်မှာတွေ့ပြီးတော့ Chelsea က Manchester City ကိုတကူးကိုမရှိနဲ့အနိုင်ရပြီး Champion ဖြစ်သွားပါတယ်။ဒါဟာ Chelsea အတွက်တော့ Champions League ကိုဒုတိယအကြိမ်ရတာဖြစ်ပါတယ်။ပိုလမကစားတဲ့ Europa League Final မှာတော့ Spain က Villarreal က Manchester United ကို Penalty နဲ့နိုင်ပါတယ်။တစ်ဖက်တစ်ဂိုးစီနဲ့တည်းဖြစ်နေတဲ့အတွက် Penalty ကဏ္ဍမှာ Villarreal က19-19နဲ့နိုင်ရပြီးတော့ Champion ဖြစ်သွားလို့Manchester United အသင်းဟာဖလားလက်မဲ့ဖြစ်ခဲ့ရပါတယ်မန်စီးတီးအသင်းဟာ Champions League မှာရှုံးပေမဲ့ Premier League ဖက်မှာတော့ Champion ဖြစ်ပြီးအမပေး Champion ဆုကို9ကြိမ်မြောက်ရသွားခဲ့ပါတယ်ဒါဟာမန်စီးတီးအသင်း Guardiola လက်ထက်မှာ Premier League ဖလားကိုတတိယအကြိမ်မြောက်ရလိုက်တာလည်းဖြစ်ပါတယ် Spain ဘက်မှာတော့ Atletico Madrid အသင်းကနာမည်ကြီး Real Madrid နဲ့ Barcelona အသင်းတွေကိုကျော်ဖြတ်ပြီးတော့ La Liga မှာ Champion ဖြစ်သွားခဲ့ပြီးအီတလီမှာတော့အင်တာမီလန်က61မှတ်နဲ့ချန်ပီယံဖြစ်သွားတာကြောင့်ယူဗန်တက်စ်အသင်း6နှစ်ဆက်တိုက်အနိုင်ရထားတာကိုလည်းရပ်တန့်နိုင်လိုက်ပါတယ်။ဂျာမနီမှာတော့ဘိုင်ယန်မြူနစ်ကချန်ပီယံဖြစ်သွားပေမဲ့ပြင်သစ်မှာတော့လီလီသင်းက PSG အသင်းကိုကျော်ပြီးတော့နောက်ဆုံးနေ့မှာအမှတ်ပေးချန်ပီယံဖြစ်သွားခဲ့ပါတယ်ခင်ဗျာ
။2021ခုနှစ်မှာဘောလုံးအားကစားလောကနဲ့ပတ်သက်ပြီးတကမ္ဘာလုံးကိုတုံ့လုံအံ့အားသင့်သွားစေတဲ့သတင်းကတော့မက်ဆီနဲ့ဘာစီလိုနာတို့လမ်းခွဲလိုက်တဲ့တဲ့င်ပါမက်ဆီဟာအာဂျင်တီးနားနဲ့အတူဖလားရခဲ့လို့သူ့ရဲ့အိမ်မက်တွေလက်တွေဖြစ်လာခဲ့ပေမဲ့တစ်ဖက်မှာတော့ဘာစီလိုနာနဲ့မမျောလင့်ပဲလမ်းခွဲလိုက်ရပါတယ်ပြီးခဲ့တဲ့ဒီနှစ်ကျော်ကအဲ့ဒီအချိန်အသင်းဥက္ကဋ္ဌဖြစ်တဲ့ဘာတူမူနဲ့အဆင်မပြေတာကြောင့်အသင်းကနေထွက်ဖို့လုပ်ခဲ့ပြီးမှအသင်းကထွက်ခွင့်မပေးခဲ့တာကြောင့်မပြောင်းပြစ်ခဲ့ပေဘာစီလိုနာမှာဘောလုံးရာသီတရားသည်ဆက်နေခဲ့ရတာပါဒါပေမဲ့လည်းနောက်ပိုင်းမှာတော့သူနဲ့အတင်းကြမှာပြည်လဲမှုပြန်ရပြီးဘာစီလိုနာမှာဆက်နေဖို့အတွက်နှစ်ဖက်စလုံးကသဘောတူပြီးမှဘာစီလိုနာအတင်းရဲ့ဗန်နောင်ငွေကြေးအခြေအနေကြောင့်လာလီဂါရဲ့စီးပွားရေးနဲ့မကန့်ညီတဲ့အတွက်မက်ဆီဟာဘာစီလိုနာအတင်းမှာဘယ်လိုမှစာချုပ်တက်တန်ထပ်တိုးပြီးဆက်ကစားလို့မရပဲအတင်းနဲ့လမ်းခွဲလိုက်ရတာပါအဆိုးဆုံးကတော့အဲ့ဒီအချိန်မှာမက်ဆီနဲ့ဘာစီလိုနာဟာစာချုပ်တက်တန်းပြည့်သွားတဲ့အတွက်ဘာစီလိုနာအသင်းဟာအသင်းရဲ့တမိုင်းတစ်လျှောက်သူတို့ရဲ့အကောင်းဆုံးကစားသမားဖြစ်တဲ့မက်ဆီကိုပြောင်းရွှေ့ကြီး တပြားတစ်ချမ်းမှမရပဲလက်လို့ဆုံးရှုံးလိုက်ရတာဖြစ်ပါတယ်တကယ်လို့သာဘာစီလိုနာအနေနဲ့မက်ဆီကအသင်းကနေထွက်ဖို့ပြောတဲ့အချိန်မှာထုတ်ပြောခဲ့မယ်ဆိုရင်တော့အဲ့ဒီအချိန်မှာအနည်းဆုံးပေါင်စတာလင်တန်းနေရာကနေပေါင်စတာလင်တန်း300ကျားရမယ်လို့အတော်များများကခံမှန်းကြပါတယ်ဘာစီလိုနာအတွက်ကတော့မက်ဆီနဲ့လမ်းခွဲလိုက်ရတာဟာအားကစားပိုင်းမှာလည်းအကြီးအကျယ်ဆုံးရှုံးလိုက်ရတာဖြစ်တဲ့အပြင်မက်ဆီလိုကစားသမားမျိုးကိုပြောင်းရွှေ့ကြီးတပြားတစ်ချမ်းမှမရပဲလက်လွတ်လိုက်ရတာဟာဘောလုံးသမားအပြောင်းအရွှေ့သမိုင်းမှာအကြီးမားဆုံးဆုံးရှုံးမှုလို့ပြောရမှာဖြစ်ပါတယ်နောက်ဆုံးမှာတော့ပြင်သစ် PSG အသင်းကမက်ဆီကိုလာဆောင်ငွေတစ်နှစ်ကိုယူရိုငွေ36တန်းနဲ့နှစ်နှစ်စာချုပ်ချုပ်ဆိုလိုက်ပါတယ်ဒါ့အပြင်PSG အသင်းဟာ Real နောက်တန်းလူ Ramos ဒီလီကူသမား Netherlands ကွင်းလယ်လူ Wijnaldum နဲ့ညာနောက်ခံလူ Hakimi တို့ကိုလည်းခေါ်ယူခဲ့ပါတယ်မက်ဆီက PSG ကိုပြောင်းသွားချိန်မှာ Cristiano Ronaldo ကလည်းသူ့ရဲ့အသင်းဟောင်း Manchester United ကိုပြန်ပြီးတော့ပြောင်းသွားခဲ့ပါတယ် Man U က Ronaldo ကိုနှစ်နှစ်စာချုပ်နဲ့ချုပ်ခဲ့ပြီးရောင်းရွှေ့ခြင်းဖြစ်နေပေါင်12တန်းကနေ18တန်းလောက်အထိပြေးကြရပါလေ
Dennis Dimeri ဘက်မှာတော့2021ခုနှစ်က Djokovic ရဲ့နှစ်လိုပဲပြောရမှာဖြစ်ပါတယ် virus ကူးစက်မှုတွေကြောင့်ပြိုင်ပွဲစီစဉ်သူတွေကလည်းလိုက်နာမဲ့ COVID စီးကမ်းတွေကိုစနစ်တကျချမှတ်ခဲ့ကြသလို Australia Open မှာတော့ကစားသမားတွေအကုန်လုံးဟာရောက်တာနဲ့14ရက်ကြာတီးတန့်ခွဲနေရတာတွေကြောင့်ကစားသမားတွေအတွက်တော့အခက်အခဲတွေစိန်ခေါ်မှုတွေလည်းရှိခဲ့ပါတယ်တမဲလဲကဘာအစင်တဲ့ဂျိုကိုဗစ်ဟာမဲလ်ဘုန်းမှာကျင်းပတဲ့ဒီ Australian Open ကိုအနိုင်ရပြီးတော့၉ချိန်မြောက်ဘိုးဆွဲခဲ့သလိုပြင်သစ်မှာလဲ semi final မှာ Nadal final မှာ Tsitsipas တို့ကိုအနိုင်ရပြီးတော့ဘိုးဆွဲခဲ့ပါတယ်။ဒါပြင်ဂျိုကိုဗစ်ဟာဗြိတိန်နိုင်ငံမှာကျင်းပတဲ့ Wimbledon ပြိုင်ပွဲမှာလဲနောက်ဆုံး final မှာ Italy က Berrettini ကိုအနိုင်ရပြီးတော့ champion ဖြစ်သွားတာကြောင့် Grand Slam စုကိုအကြိမ်20မြောက်ရရှိသွားခဲ့ပါတယ်။ဒါကြောင့်ဂျိုကိုဗစ်ဟာဖက်ဒရယ်နဒောင်းတို့ Grand Slam Champion ဆုကိုအကြိမ်20စီးနဲ့အများဆုံးပူးတွဲတင်ထားတဲ့စံချိန်ကိုလိုက်မီသွားခဲ့ပါတယ်။နှစ်တစ်နှစ်ရဲ့ပထမဆုံးကျင်းပတဲ့ Grand Slam 3ခုကိုအနိုင်ရသွားတာကြောင့်ဂျိုကိုဗစ်အနေနဲ့ Career Grand Slam လို့ခေါ်တဲ့ Grand Slam 4ခုစလုံးကိုအနိုင်ရတော့မလားလို့ခန့်မှန်းပြောဆိုချက်တွေထွက်ခဲ့ပေမဲ့ညီအောင်မျိုးမှာကျင်းပတဲ့ US Open မှာတော့ဂျိုကိုဗစ်ဟာနောက်ဆုံး Final မှာ Russia ကDaniil Medvedev ကိုရှုံးပြီးတော့တနှစ်အတွင်း Grand Slam 4ခုစလုံးရတဲ့သူဖြစ်ဖို့အခွင့်အရေးနဲ့လွဲသွားခဲ့ပါတယ်။ဒါပြင်သူဟာဂျပန်နိုင်ငံမှာကျင်းပတဲ့ Tokyo Olympic ပြိုင်ပွဲမှာလည်း Semi Final မှာရှုံးသွားတာကြောင့် Golden Slam လို့ခေါ်တဲ့တနှစ်အတွင်း Grand Slam 4ခုနဲ့ Olympic ရွှေစိတ်ကိုနိုင်ရဖို့အခွင့်အရေးနဲ့လည်းလွဲချော်သွားခဲ့ပါတယ်ခင်ဗျာ
။အမျိုးသမီးအားကစားပွဲတွေဘက်မှာတော့အမျိုးသားတွေဘက်မှာလို့မဟုတ်ဘဲ Grand Slam ပြိုင်ပွဲ4ခုကနေchampion 4ယောက်ထွက်လာခဲ့ပါတယ်။ Australia Open မှာဂျပန်နိုင်ငံက Naomi Osaka ကအနိုင်ရပြီးစတုတ္တမြောက် Grand Slam ဆုကိုရသွားခဲ့တယ်လို့ပြင်သစ် Open ကိုချက်နိုင်ငံသူ Barbora Krejcikova Wimbledon ကို Australia နိုင်ငံက Ashley Barty တို့ကပိုဆွဲပြီး New York မြို့က American Open Final မှာတော့ပြည်တင်က Emma Raducanu ကကနေဒါကလာလာဖာနန်ဒက်စ်ကိုအနိုင်ရပြီးချန်ပီယံဖြစ်သွားပါတယ်။ဒါအပြင်1989ခုနှစ်ဝင်းဘယ်ဒန်ပြိုင်ပွဲမှာဂီတိန်ကဗာဂျီးနီးယားဝိတ်အနိုင်ရပြီးတဲ့နောက်ပိုင်းဂီတိန်နိုင်ငံသူတွေတဲက Grand Slam ကိုပထမဆုံးအနိုင်ရတာဖြစ်တယ်လို့ Open Era မှာလည်း Seeding အဆင့်သတ်မှတ်ခြင်းမခံရတဲ့သူတယောက် Grand Slam ကိုပထမဆုံးအကြိမ်အနိုင်ရတာဖြစ်ပါတယ်။
ကောဒီပြိုင်ပွဲတွေဘက်မှာတော့အဓိကမေဂျာဖလား၄ခုမှာချန်ပီယံတယောက်စီထွက်ပေါ်ခဲ့ပါတယ်။ American ပြည်ထောင်စုအော်ဂတ်စတာမှာကျင်းပခဲ့တဲ့ Damascus ကောဒီပြိုင်ပွဲမှာတော့ဂျပန်နိုင်ငံသား Hideki Matsuyama ကပိုဆွဲပြီးတော့ဂျပန်နိုင်ငံသားတွေထဲမှာမေဂျာပြိုင်ပွဲကိုပထမဆုံးပိုဆွဲတဲ့သူဖြစ်လာခဲ့ပါတယ်။ဒါပြင် American က Phil Mickelson ကတော့အသက်50ကျော်တော့မှ PGA ကောဒီပြိုင်ပွဲကိုအနိုင်ရပြီးမေဂျာပြိုင်ပွဲကိုအနိုင်ရတဲ့သူစီးရင်ထဲမှာအသက်ကြီးဆုံးကစားသမားအဖြစ်မှတ်တမ်းဝင်သွားပါတယ်။မေဂျာပြိုင်ပွဲတွေထဲမှာအမေရိကန်မှာနောက်ဆုံးကစားတဲ့ US Open ဂေါက်သီးပြိုင်ပွဲမှာတော့ Spain က John Ram ကအနိုင်ရပြီး The Open လို့ခေါ်တဲ့ British Open ဂေါက်သီးပြိုင်ပွဲမှာတော့ American က Colin Morikawa ကစူးစူးပေါင်းရိုက်ချက်15ချက်ရှော့ရိုက်ပြီးတော့ Champion ဖြစ်သွားခဲ့ပါတယ်။ကမ္ဘာ heavyweight လက်ဝဲပြိုင်ပွဲတွေဘက်မှာတော့ဗြိတိန်က WBA, WBO, IBF နဲ့ IBO champion အန်တိုနီဂျော့ရှွာဟာယူကရိန်းကအလက်ဇန်ဒါယူစစ်ကိုအမတ်နဲ့ရှုံးပြီးတော့ချန်ပီယံတရုပ်ဘူးဘွဲ့ကိုလက်လွတ်လိုက်ရပြီးကမ္ဘာလဝေကောင်စီ WBC ရဲ့ Heavyweight Champion လူပွဲမှာတော့ Britain က Tyson Fury က American ကဒေအွန်ဒေဝိုင်ဒါကိုအနိုင်ရပြီးတော့ WBC Champion ဖြစ်လာခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံဘက်မှာတော့ကာယောဂါနဲ့စစ်တပ်အာဏာသိမ်းတာတွေကြောင့်ဘောလုံးမွေတွေပါဝင်အားကစားပြိုင်ပွဲတွေကိုအရင်တုန်းကလိုပုံမှန်အတိုင်းကျင်းပနိုင်ခဲ့ခြင်းမရှိခဲ့တာတွေ့ခဲ့ရပါတယ်။ဒါ့အပြင်စစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့တချို့အားကစားသမားတွေကလက်ရွေးစင်အသင်းတွေမှာဆက်ပြီးတော့မကစားဖို့ဆုံးဖြတ်ခဲ့ကြပါတယ်။ပြီးခဲ့တဲ့မေလတုန်းကဂျပန်နိုင်ငံမှာကဘာပလာခြေစစ်ပွဲသွားအောင်ရှင်ပိုင်ခဲ့တဲ့မြန်မာဘောလုံးအသင်းကအရန်ကိုသမားပြည့်ရှံအောင်ဟာဆီယနာဒေမှုကိုကန့်ကွက်တဲ့အနေနဲ့လက်သုံးချောင်းထောင်ဆန္ဒပြခဲ့ပြီးဂျပန်နိုင်ငံမှာခိုလုံခဲ့ပါတယ
် Until this government of this military government of
အော်စတြေးလျနိုင်ငံကမြန်မာရေကူးကစားသမားကိုဝင်းထက်ဦးကလည်းသူ့အနေနဲ့တိုချိုအိုလံပစ်ပြိုင်ပွဲမှာဝင်ပြိုင်ခြင်းပေမဲ့အာနာသိန်းစစ်ကောင်စီလက်အောက်မှာမြန်မာနိုင်ငံကိုပူဇော်ပြုပြီးပြိုင်ဖို့အစီအစဉ်မရှိဘူးလို့ပြောလိုက်ပြီးတော့တပိတ်မှောက်ခဲ့ပါတယ
်။ဒါပေမဲ့လည်းမြန်မာနိုင်ငံကနာမည်ကြီးချက်တောင်ကစားသမားတထားသူစာကတော့တိုကျိုအိုလံပစ်ပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်။တိုကျိုအိုလံပစ်ပြိုင်ပွဲမှာတော့တထားသူစာအပါအဝင်မြန်မာနိုင်ငံကအားကစားသမား၂ယောက်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးအစောပိုင်းအဆင့်တွေမှာပဲပြုတ်သွားခဲ့ပါတယ်။2021ခုနှစ်အတွင်းမြန်မာအားကစားလောကအတွက်ဆုံးရှုံးမှုတစ်ခုကတော့ရှေ့တောင်အာရှနဲ့အာရှအားကစားပြိုင်ပွဲတွေအပါအဝင်ဖိတ်ခေါ်ပြိုင်ပွဲတွေမှာမြန်မာနိုင်ငံအတွက်ရွှေစိတ်စုတွေ30လောက်ရယူပေးခဲ့တဲ့နာမည်ကျော်ပြေးခုံပြချန်ပီယံဟောင်းမက်ခင်ခင်တွေကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ဘောလုံးပွဲတွေမှာတော့စင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံဆူဇူကီဖလားဘောလုံးပြိုင်ပွဲမှာမြန်မာလက်ရွေးစင်ဘောလုံးအသင်းဟာတီမောအသင်းကိုအနိုင်ရခဲ့ပေမဲ့စင်ကာပူဖိလစ်ပိုင်ထိုင်းအသင်းတွေကိုရှုံးပြီးတော့သရုတ်ထားတဲ့အုပ်စုအဆင့်ကနေပြုတ်သွားခဲ့ပါတယ်။ဒီပွဲမှာထူးခြားတာတစ်ခုကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့အနေနဲ့စင်ကာပူနိုင်ငံမှာရှိတဲ့မြန်မာဘောလုံးပရိသတ်တွေကလည်းမြန်မာအသင်းကစားတာကိုတွားရောက်အားပေးတာတွေမလုပ်ပဲကန့်ကွက်ဆန္ဒပြခဲ့ကြတဲ့အထိဖြစ်ခဲ့တာကတော့မြန်မာအားကစားလောကဘက်ကတစ်နှစ်အတွင်းထူးခြားမှုတွေဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲ2021ခုနှစ်ရဲ့တစ်နှစ်တာအားကစားအစီအစဉ်ကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ။
ကိုရနိုင်တဲ့ကိုကျော်ကျော်သိန်းတို့စူးစီးတက်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့စနေညရဲ့နောက်ဆုံးရသတင်းအကြီးချုပ်ကိုဥတည်မောင်တန်ဆက်ပြီးပြောပြပေးပါမယ
်။ Omicron မျိုးကွဲဗိုင်းရပ်စ်ကူးစက်မှုကြောင့်နိုင်ငံတော်တော်များများမှာနှစ်သိကူးပွဲတော်ကျင်းပပုံကိုကန့်သတ်လျှော့ချလိုက်ကြပါတယ်။နေဟောင်းကနှစ်သိကူးကဏ္ဍမှာမြန်မာပြည်သူတွေနဲ့အတူတသားလည်းရှိနေကြောင်းကုလသမဂ္ဂအသွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်လိုလင်းဟေဇာကမြန်မာပြည်သူတွေကိုနှုတ်ခွန်းဆက်ပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာလက်တော်ရင်ဆိုင်နေရတဲ့အချက်သေးတွေကိုလည်းမြန်မာပြည်သူတွေဥဆောင်ဖြည့်ရှင်းနိုင်မှုမျှော်လင့်တဲ့ကြောင်းပြောကြားခဲ့ပါတယ်ရုရှားနဲ့အမေရိကန်တို့ဟာစစ်ပွဲစီကိုခြေတလှမ်းပုံနှီးသွားကြပြီလို့ယူကရိန်းနိုင်ငံရေးသုံးသပ်သူတွေကတောက်ချန်နေကပြောကြားလိုက်ပါတယ်ယူကရိန်းကိုကျူးကျော်ပြီးတဲ့နောက်နောက်နိုင်ငံတွေကပိတ်ဆို့ရေးယူယူရာတွေကိုအခံဖို့အစဉ်သစ်ရှိနေကြောင်းရုရှားသမ္မတဗလာဒီမာပူတင်ကပြသခဲ့တယ်လို့ယူကရိန်းသုံးသပ်သူကပြောကြားလိုက်ပါတယ်နိကူကိုဗစ်ချင်းနေတဲ့ပတ်သက်လို့ဒီကမ္ဘာလုံးမှာကိုဗစ် -19 တွေ့ရှိတာ288ဒသမ2တန်းရှိသွားပြီလို့ဂျော်ဒန်ဂစ်စတက်ကလိုရဲ့ကိုရိုနာဗိုင်းရပ်စ်သတင်းရင်းမြစ်ဌာနကစနေနေ့ကထုတ်ပြန်လိုက်ပါတယ
်။သတင်းအကျဉ်းချုပ်ကိုဥတည်မောင်တန်းပြပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santo နဲ့ John Walker တို့ဖြစ်ပါတယ်။ကျွန်မကအလိမ်ပါပါ။ဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ VOA American တန်ရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေအတန်းလွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။မြန်မာပြည်သူပြည်သားများအားလုံးအတွက်ကံကောင်းခြင်းတွေယူဆောင်လာပေးနိုင်မဲ့မင်္ဂလာရှိသောနှစ်သက်လေးဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.